Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2015ခုနှစ် March 22ရက်စနေနေ့နေ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိ line to meter 24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ဒီမှာ engine နိုင်ပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုမန္တလေး channel ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါရီမီနိုင်ငံဆန္ဒမျိုးတော်ကဘလီနှစ်ခုမှာတောက်ကြနေဝိပုချိန်တွင်ဘုံခွဲလူ140ဦးသေဆုံးသွားပါတယ်ဆီးရီးယားမှာနှစ်တကူပွဲတော်ဆင်နွှဲချိန်တွင်အထူးကံဘုံခွဲလူ20သေဆုံးပါတယ်အမေရိကန်သမ္မတဂရောမီရှယ်အိုဘားမားကမ္ဘောဒီးယားမှာနှစ်ရက်ကြာခီးစဉ်နဲ့ရောက်နေပါတယ်ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန့်သတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
ကောင်းပါပြီရှင်ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Miss Yanhili ကိုမြန်မာနိုင်ငံမှာလူသိရှင်ကြားစော်ကားပြောဆိုတာတွေအမုန်းပွားအောင်လှုံ့ဆော်ဟောပြောတာတွေကိုနိုင်ငံတကာဥပဒေနဲ့အညီအရေးယူပေးဖို့မြန်မာအစိုးရကိုကုလသမဂ္ဂကတောက်ကြနေမှာတိုက်တွန်းလိုက်ပါပြီ
။ယဟန်တော်ကျင့်ဝတ်တွေနဲ့မညီအောင်ပြောဆိုတဲ့ကိစ္စရပ်တွေကိုမြန်မာအစိုးရအနေနဲ့နောက်ကွယ်ကပဲ
လူခွင့်ရေးဆိုင်ရာဥပဒေကျွမ်းကျင်သူတဦးရဲ့သုံးသက်ပြောဆိုချက်ပါရှင်အစီအစဉ်အပြီးမှာအပြည့်စုံနားဆင်ရမှာပါဒါအပြင်ចောင်းသားတပိတ်အကျန်းဖက်ဖြိုခွဲခံရတာကိုကန့်ကွက်တဲ့လူထုလှုပ်ရှားမှုတွေကိုလည်းကြားဖို့ရှိပါတယ်နောက်ပိုင်းမှာတော့အမျိုးသမီးကဏ္ဍနဲ့အတူအပတ်စီအစီအစဉ်တွေကိုတင်ဆက်မှာပါအခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မနန္ဒာချန်တို့ကပြောပြပါအောင်ရှင
်ရီမီနိုင်ငံဆန္ဒမျိုးတော်ကပလီနှစ်ခုမှာတောက်ကြနေကအထက်ကဘုံခွဲတက်ခိုက်တာကြောင့်လူ138ယောက်ထက်မနည်းသေဆုံးပြီး350လောက်ဒဏ်ရာရသွားပါတယ်ဘဒါနဲ့အယ်ဟာရှူးပလီတွေမှာနေ့လယ်ပိုင်းဝပြုစုတောင်းပွဲတွေလုပ်နေချိန်တွင်အထက်ကဘုံခွဲသူ4ဦးထက်မနည်းကဘုံခွဲတက်ခိုက်တာပါအဲ့ဒီပလီတွေဟာမြို့တော်ကိုထိန်းချုပ်ထားတဲ့ဟူတီတပုံတွေနဲ့ဆက်ဆက်ရှိတဲ့ပလီတွေပါပလီရီရဲ့အတွင်းမှာရောအပြင်မှာပါအထက်ကဘုံခွဲကြတာကြောင့်ထွက်ပြေးဖို့ကြိုးစားသူတွေကိုတတ်ဖို့ပါတန်စီတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အစ္စလာမ်စစ်သွေးကြော IS အဖွဲ့ရဲ့ရီမင်အဖွဲ့ကသူတို့လက်ချက်လို့ကြေညာပါတယ်။ဒီဘုံခွဲတက်ခဲ့တာဟာအစလေးပဲရှိသေးတယ်လို့အွန်လိုင်းမှာတင်ထားတဲ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်။ဒီသတင်းပတ်အတွင်းတူနီရှားမျိုးသားပြတိုက်ကိုတိုက်ခိုက်ပြီးလူ23ယောက်သေဆုံးရတဲ့ဖြစ်ရပ်ကိုလည်းသူတို့စီစဉ်တာဖြစ်တယ်လို့အစွန်းရောက်တွေကပြောပါတယ်။ဒါပေမဲ့လည်းအဲ့ဒီတိုက်ခိုက်မှုတွေနဲ့ IS အစ္စလာမ်စစ်သွေးကြောအဖွဲ့အကြားဆက်ဆက်မှုရှိတဲ့တည်တာတဲ့အထောက်အထားတွေမတွေ့ရဘူးလို့အမေရိကန်သမ္မတအင်ပြူတော်ပြောခွင့်ရ George Ernest ကပြောပါတယ
်။ဆီးရီးယားနိုင်ငံရှေ့မြောက်ပိုင်းမှာအထေကံဘုံဖောက်ခွဲသူတဦးလက်ချက်နဲ့ကားဘုံတစ်လုံးပောက်ကွဲမှုကြောင့်တောက်ကြနေကကျင်းပနေတဲ့ RS-29 ပွဲတော်တွေအတွင်းလူ20သေဆုံးပြီးတော့80လောက်ဒဏ်ရာရရှိခဲ့ကြတယ်လို့ဆီးရီးယားရေးဆောင်ကြည့်အကဲခတ်တွေကပြောပါတယ်။ပြည်ထောင်ချေဆိုင်ဆီးရီးယားလူခွင့်ရေးဆောင်ကြည့်မှုအဖွဲ့ကတော့ထိခိုက်သေဆုံးသူအများစုဟာကတ်လူမျိုးတွေဖြစ်ပြီးတော့El Hasaka မြို့မှာကျင်းပနေတဲ့ပါရှန်နှစ်တကူပွဲဆင်နွှဲနေသူတွေဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။အခုချိန်ထိဘယ်သူလက်ချက်ဆိုတာကြေညာတာမျိုးမရှိသေးပေမဲ့ဒီတိုက်ခိုက်မှုနှစ်ခုစလုံးနဲ့ပတ်သက်ပြီးတော့ IS အကြမ်းဖက်ဆွသွေးကြွတွေပေါ်ပြစ်တင်ကြပါတယ်။ဆီးရီးယားနိုင်ငံပိုင်သတင်းဌာနကတော့သမ္မတဘက်ရှာ El Assad ကိုဖြုတ်ချဖို့တိုက်ခိုက်နေတဲ့တပုံတွေကိုရည်ညွှန်းပြောဆိုလို့ရှိတဲ့အတုံနှုံတိုင်းအကြမ်းဖက်သမားတွေရဲ့လက်ချက်လို့ပြောဆိုခဲ့ပါတယ်။ဆီးရီးယားမှာရှိတဲ့ကတ်လုံခြုံရေးတပ်ဖွဲ့တွေရဲ့တပ်မှုကတော့တောက်ကြနေကဘုံခွဲတိုက်ခိုက်မှုတွေကိုလက်တော့မပြန်ဘဲနဲ့တော့နေမှာမဟုတ်ဘူးလို့သူ့ရဲ့ Facebook မှာပြောဆိုရေးသားခဲ့ပါတယ်
။တူနီရှားနိုင်ငံပြင်သစ်လက်အောက်ကနေလွန်မြောက်တဲ့59နှစ်မြောက်လွတ်လပ်ရေးနေ့အထိမ်းအမှတ်ဖြစ်တာမကတူနီရှားမျိုးသားပြတိုက်ကိုအကြမ်းဖက်တိုက်ခိုက်ခံရပြီး2ရက်အကြာအကြမ်းဖက်ဝါရောက်ကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ရာဘုံများစွာသောတူနီရှားနိုင်ငံသားတွေတူနစ်မြို့တော်မှာတောက်ကြနေကကြီးတဲ့ဆန္ဒပြကြပါတယ်။အစ္စလာမ်စစ်သွေးကြော IS အဖွဲ့ကသူတို့လုထားလို့ပြောတဲ့ပြတိုက်တိုက်ခိုက်မှုမှာသေဆုံးသူ20ကျော်တဲ့အများစုကကမ္ဘာလက်ခီးတွေပါ။၃ယောက်မြောက်ပိုလန်နိုင်ငံသားသေဆုံးသွားပြီလို့ပိုလန်နိုင်ငံသားဌာနကတောက်ကြနေမှာကြေညာပါတယ်။ဗူဒူနီကတိုက်ခိုက်မှုတွင်ပိုလန်နိုင်ငံသားနောက်ထပ်10ယောက်ဒဏ်ရာရပါတယ်။တမိုင်းဝင်ဗာဒူအမျိုးသားပြတိုက်ကိုအကြမ်းဖက်သမားတွေကရရဆက်ဆက်တရေဘောကြောင်စွာတိုက်ခိုက်တဲ့ပေါ့။အပြင်းထန်ဆုံးပြစ်တင်ရှုတ်ချတဲ့အကြောင်းတူနီရှားအမျိုးသားနေအတွက်ဂွန်ပြူထုတ်ပြန်တဲ့ကြေညာချက်ထဲမှာအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောထားပါတယ်။ဒါပေမဲ့လည်းဒီဖြစ်ရကြောင်းတူနီရှားရဲ့တောက်ပတဲ့နမူနာနဲ့ဒီမိုကရေစီအပေါ်စုနစ်မှုကိုကျော်ပေါအောင်လုပ်နိုင်မှာမဟုတ်ဘူးလို့ဝန်ကြီးကယ်ရီကပြောပါတယ်
။ Israel ဝန်ကြီးချုပ် Benjamin Netanyahu ကိုအကိုင်းမှာထောက်ခံသူ American ပြည်ထောင်စု Republican Party ရဲ့အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘေနာဟာလွှတ်တော်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကိုဦးဆောင်ပြီးဒီလကုန်မှာ Israel ကိုသွားမယ်လို့သူယုံကပြောလိုက်ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌ Mr. Benah ဟာဒီလနောက်ဆုံးပတ်မှာ Israel ကိုသွားရောက်မှာဖြစ်တယ်လို့သူကိုယ်စားလှယ်က VOA ကိုပြောဆိုခဲ့တာပါ။မစ္စတာဘေနာအနေနဲ့အစ္စရေးနိုင်ငံကိုတွားရောက်ဖို့ဆန္ဒပြပြနေပြီးဒေတာတွေငញ្ញမ်းရေးနဲ့လုံခြုံရေးအတွက်ကျွန်တော်တို့ရဲ့ဦးစားပေးကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်တဲ့အပြင်အမေရိကန်ပြည်ထောင်စုနဲ့အစ္စရေးကြားယင်းနှီးခတ် ခင်မင်မှုကိုထပ်မံတိုးချဲ့ဖို့ကိစ္စတွေကိုလည်းဆွေးနွေးသွားမှာဖြစ်တယ်လို့သူကပြောဆိုခဲ့ပါတယ်။ Israel ဝန်ကြီးချုပ်စတုထတတ်တန်းအတွက်အနိုင်ရခဲ့တဲ့အင်္ဂါနေ့ကလွှတ်တော်ရွေးကောက်ပွဲမတိုင်ခင်မှာကတည်းကဒီခီးစဉ်ကိုစီစဉ်ခဲ့တာဖြစ်တယ်လို့အခြေတင်ပြောစရာတွေဖြစ်ခဲ့ရတဲ့ American လွှတ်တော်မှာ match လ3ရက်နေ့က Mr. Netanyahu ရဲ့မိန်ကွန်းမတိုင်ခင်ကတည်းကလည်းစီစဉ်ထားတာလို့အောက်လွှတ်တော်ပြောခွင့်ရသူဂျွန်ဘေနာရဲ့ကိုယ်စားလှယ်ကပြောဆိုခဲ့ပါတယ
်။ VOA American တရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1500ကနေထုံလွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကနေစနေမနေ့ဖက်သတင်းများကိုဆက်လက်ထုတ်လွှင့်နေပါတယ်။ယူကရိန်းပြည်ပခါမှာပါဝင်တဲ့အခန်းကဏ္ဍကြောင့်ရုရှားဘော်တန်ခတ်ရေးယူမှုဆက်ထားဖို့ဥရောပသမဂ္ဂကကြာတာပရိနေမှာဆုံးဖြတ်တာဟာအဖြစ်သဘောဆောင်နေဆိုပြီးရုရှားကပြစ်တင်ရှုတ်ချလိုက်ပါတယ်။ရုရှားဘက်ကဘယ်လိုတုံ့ပြန်မလဲဆိုတာကိုအတိအကျပြောဖို့တော့တောက်ကြနေတဲ့သတင်းစာရှင်းလင်းပွဲတွင်ရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ဖ်ကညင်ပါတယ်။ဒါပေမဲ့ရုရှားရဲ့အမျိုးသားကျူးစီးပွားအရလုပ်ရမယ့်အတိုင်းလက်တုံ့ပြန်ရေးယူသွားမယ်လို့ဆိုပါတယ်။ရုရှားအနေနဲ့ဖန်တီးလှုံ့ဆော်ရမယ့်ကိစ္စတွေကိုပဲလှုပ်ချင်ပြီးတန်ခတ်ရေးယူမယ်ဆိုတာလိုမျိုးအဖြစ်သဘောဆောင်ကိစ္စတွေမလှုပ်ချင်ဘူးလို့ပြောခွင့်ရကပြောပါတယ်။ဘယ်လာရုစ်နိုင်ငံမင်းစ်ကမြို့တော်မှာပြီးခဲ့တဲ့လကလက်မှတ်ရေးထိုးခဲ့တဲ့ယူကရိန်းအရှေ့ပိုင်းပြစ်ခတ်ရစရေးသဘောတူညီချက်ပါတတ်မှတ်ချက်တွေကိုယူကရိန်းအစိုးရကချိုးဖောက်တယ်ဆိုပြီးတော့လည်းပက်စကော့ဖ်ကစွပ်စွဲပါတယ်။ရုရှားဆိုရကထောက်ခံထားတဲ့ယူကရိန်းရှေ့ပိုင်းအပြစ်ခတ်ရစရေးသဘောတူစာချုပ်ကိုအပြစ်အဝအကောင့်ထင်မဖော်သည်၍ရုရှားအပေါ်စီးပွားရေးအရတန်ခတ်ရေးယူထားတာကိုယုံသိမ်းမှာမဟုတ်ဘူးလို့ Brussels မြို့မှာတွေ့ဆုံဆွေးနွေးနေတဲ့ဥရောပခေါင်းဆောင်တွေကကြာတဲ့ပရိနေမှာပြောပါတယ်
။ရုရှားနိုင်ငံပိုင်းဖြစ်ပြီးခဲ့တဲ့နှစ်ကမှတွတ်သွင်းလိုက်တဲ့ပင်လယ်နဲ့ကျွန်းဆွယ်ကခရိုင်းမီးယားဒေသမှာသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေတွေဟာစိုးရိမ်စရာကောင်းတဲ့အဆင့်ကိုရောက်နေတဲ့အကြောင်းသတင်းတောင်များကာကွယ်စောင့်ရှောက်ရေးကော်မတီ CPJ ကသတိပေးလိုက်ပါတယ်။လွန်ခဲ့တဲ့2014ခုနှစ်မတ်လကစလို့ခရိုင်းမီးယားမှာသတင်းလွတ်လပ်ခွင့်တွေတဖြည်းဖြည်းကျဆင်းလာနေတယ်လို့နယူးယောက်အခြေစိုက်သတင်းမီဒီယာလွတ်လပ်ခွင့်စောင့်ကြည့်အကဲခတ်နေတဲ့ CPJ ကကြာတာပရိနေမှာပဲကြေညာချက်တစောင်းထုတ်ပြန်ပြီးတော့ပြောဆိုခဲ့တာပါ။ခရိုင်းမီးယားကိုရုရှားနိုင်ငံနဲ့ပေါင်းလိုက်တဲ့အကြောင်းသတင်းရေးသားဖော်ပြကြတဲ့သတင်းတောက်တွေကိုဖန်ဆီးတာစစ်ဆေးမင်းမြန်းတာတိုက်ခိုက်ခံရတာတွေရှိခဲ့တယ်လို့သတင်းဌာနတွေကဝင်ရောက်စီးနှင်းရှာဖွေတာပိတ်လိုက်တာတွေရှိခဲ့တယ်လို့လည်းပြောပါတယ်။ရုရှားအစိုးရရဲ့Ross Guanaza လို့ခေါ်တဲ့သတင်းမီဒီယာလုပ်ငန်းတွေကိုကြီးကြပ်ရတဲ့အဖွဲ့ကသတင်းတောက်တွေကိုမှတ်ပုံတင်ခွင့်မပြုဘဲညှင်းပယ်တာတွေကိုလည်းခံကြရတာဖြစ်ပါတယ်။ Crimea သတင်းဌာနတွေဟာရုရှားနိုင်ငံရဲ့တင်းကျပ်တဲ့ဥပဒေတွေနဲ့ဖိနှိပ်တာခံနေကြရတယ်လို့လည်း Ukraine သတင်းတောက်တွေကိုကိုးကားပြီးတော့ CPJ ကဖော်ပြခဲ့ပါတယ်။ Crimea ကသတင်းတောက်တော်တော်များများဟာလည်းသတင်းဌာနတွေကိုပိတ်လိုက်ရပြီးတော့ထွက်ပြေးတင်းရှောင်နေကြရတာတွေရှိတယ်လို့အစီရင်ခံစာမှာကိုးကားဖော်ပြထားပါတယ်။
လိုင်ဘီးရီးယားနိုင်ငံမှာသတင်းပတ်ပေါင်းများစွာကြာပြီးတဲ့နောက်မှာအီဘိုလာရောဂါပိုးကူးစက်တဲ့ပထမဆုံးဖြစ်ရပ်ကိုထပ်တွေ့ရမှုရောဂါကင်းအောင်လုပ်နိုင်ထားပြီဆိုတဲ့မျှော်လင့်ချက်တွေကုန်ဆုံးသွားပါတယ်။အခုနောက်ဆုံးရောဂါပိုးဝင်တဲ့လူနာကိုမိုရိုဗီးယားမြို့တော်ကအီဘိုလာရောဂါကူးတဲ့ဌာနစီပို့ထားပြီလို့တာဝန်ရှိသူတွေကပြောပါတယ်။ဒီမတိုင်ခင်နောက်ဆုံးအီဘိုလာဝေဒနာရှင်ကိုမတ်လ9ရက်နေ့မှာဆေးရုံကဆင်းဝင်ပေးခဲ့တာကြောင့်သိမကြခင်မှာပဲအီဘိုလာရောဂါကင်းရှင်းကြောင်းကြေညာနိုင်တော့မယ်လို့မျှော်လင့်ထားကြတာပါ။ရောဂါကူးစက်ခံထားရတဲ့နောက်ဆုံးလူမှာရောဂါကင်းရှင်းကြောင်းစမ်းသပ်သိရပြီးတဲ့နောက်နိုင်ငံမှာအီဘိုလာရောဂါလုံးဝမရှိတော့ဘူးဆိုတော့ကိုကြေညာဖို့24ရက်ဆောင်ရမှာဖြစ်ပါတယ်။အဲဒီကာလဟာရောဂါပိုးအစပြိုးနိုင်တဲ့ကာလရဲ့နှစ်ဆဖြစ်ပါတယ်။ဒီတော့တွင်မှာပဲအီဘိုလာရောဂါဒဏ်ခံထားရတဲ့အနောက်အာဖရိကဒေသနိုင်ငံတွေမှာဝက်သန်နဲ့တခြားရောဂါတွေဖြစ်နိုင်ခြင်းအန္တရာယ်တိုးလာနေပြီးကာကွယ်ဆေးထိုးလုပ်ငန်းကိုရေးပေါ်ချက်ချင်းလုပ်ဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတောက်ကြနေမှာပဲသတိပေးလိုက်တာလေ။သတိပေးလိုက်ပါတယ်။အီဘိုလာရောဂါဖြစ်တာကြောင့်ဂီနီ၊လိုင်ဘေးရီးယားနဲ့ဆီယရာလီယွန်နိုင်ငံတွေမှာကာကွယ်ဆေးထိုးလုပ်ငန်းတွေအရှင်ရောကျသွားတယ်လို့ WHO ကပြောပါတယ်။ဒီသုံးနိုင်ငံဟာအီဘိုလာရောဂါတန်းအဆိုးအဝါဆုံးခံရတဲ့နိုင်ငံတွေဖြစ်ပါတယ်။အမေရိကန်သမ္မတကတော်မီရှယ်အိုဘားမားဟာမင်းကလေးငယ်တွေပညာသင်ယူနိုင်ရေးကမ္ဘာလုံးဆိုင်ရာအစီအစဉ်တရက်အတွက်ရည်ရွယ်တဲ့အာရှနှစ်နိုင်ငံခီးစဉ်ရဲ့နောက်ခီးတစ်ထောက်ကမ္ဘောဒီးယားနိုင်ငံမှာရောက်သွားပါပြီ။ကမ္ဘောဒီးယားရဲ့နာမည်ကျော် Angkor Wat ရှေးဟောင်းဖျားကျောင်းတည်ရှိရာ Siem Reap မြို့စီထောက်ချနေနှောင်းပိုင်းက Mrs. Obama ရောက်သွားချိန်မှာကမ္ဘောဒီးယားဝန်ကြီးချုပ် Hun Sen ရဲ့ဇနီးဖြစ်သူ Bon Rani ကခီးဥ်ကျူဆိုပါတယ်။အခုခီးစဉ်ဟာလက်ရှိတာဝန်ယူထားတဲ့အမေရိကန်သမ္မတရဲ့ဇနီးဖြစ်သူကမ္ဘောဒီးယားနိုင်ငံကိုသွားတာပထမဆုံးပါ။နှစ်ရကြာခီးစဉ်တွင်ကမ္ဘောဒီးယားထက်တန်းចောင်းသားចောင်းသူတွေနဲ့တွေ့ဖို့အမေရိကန် Peace Corps အဖွဲ့ဝင်တွေကိုမိန့်ခွန်းပြောဖို့နဲ့အန်ကော့ဝတ်ဘုရားကျောင်းကိုလှည့်လည်ကြည့်ရှုဖို့အစီအစဉ်တွေပါဝင်ပါတယ်။ဥပမာအစိုးရရဲ့ Let Girls Learn ဆိုတဲ့အစီအစဉ်တစ်မှာပါတဲ့နိုင်ငံပေါင်း17နိုင်ငံနဲ့ကမ္ဘောဒီးယားလည်းပါဝင်ပါတယ်။ဒီအစီအစဉ်ကနေကမ္ဘာတဝန်းကပညာသင်ယူခွင့်မရတဲ့မိန်းကလေး62တန်းကိုပညာသင်ယူနိုင်အောင်အကူအညီပေးမှာပါ။ မစ္စစ်အိုဘားမားဟာကမ္ဘောဒီးယားနိုင်ငံကိုခီးမဆက်ခင်မှာဂျပန်နိုင်ငံစီရင်သွားတာပါ။ဂျပန်နိုင်ငံဟာအခုအစီအစဉ်မှာအဓိကအလှူရှင်နိုင်ငံတစ်ခုဖြစ်ပါတယ်။အာဂျင်တီးနားနိုင်ငံဘွီနိုစ်အဲစ်ကမ်းမှာကြောက်ချရနာထားတဲ့အပန်းဖြေဇင်ခံသင်္ဘောကြီးပေါ်ကနေကိုကင်းမှုရေးစေဝါ33မောင်ကိုဖမ်းမိလိုက်တယ်လို့အာဂျင်တီးနားအနာပိုင်တွေကပြောပါတယ်။Splendor of the Seas ဆိုတဲ့အပန်းဖြေသင်္ဘောကြီးရဲ့ဇပွဲလူနှစ်ဦးစီကနေတောက်ကြနေမှာကိုကင်းတွေကိုဖမ်းမိတာလို့အကောက်ခွန်ညွှန်ကြားရေးမှူးရုံး AFIP ကပြောတာပါ။အဲ့ဒီမူရစီဝါတွေကိုဥရောပတိုက်စီတဲသွားဖို့စီစဉ်ထားတာလို့အာဏာပိုင်တွေကပြောပါတယ်။ Splendor of the Seas ဇင်ခံသင်္ဘောကြီးဟာအထက်17ထပ်ပါပြီးပေပေါင်း120ရှိပါတယ်။ခီးတဲ့ပေါင်း1024ရောက်ဆန့်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။စနေနေ့နေ့ခင်းနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မန္နနာချန်တို့ကပြောပြသွားတာပါရှင်။အခုတော့သတင်းလှော်တွေကိုနားဆင်ရမှာပါ။ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ္စယန်ဟီလီကိုမြန်မာနိုင်ငံမှာလူသိရှင်ကြားစော်ကားပြောဆိုတာတွေအမုန်းမွားအောင်လှုံ့ဆော်ဟောပြောတာတွေကိုနိုင်ငံတကာဥပဒေနဲ့အညီအရေးယူပေးဖို့မြန်မာအစိုးရကိုကုလသမဂ္ဂကတောက်ကြနေကတိုက်တွန်းလိုက်ပါရယ်။အမုန်းတရားနဲ့မစ္စလီကိုထက်ခါတလဲလဲတိုက်ခိုက်ပြုမှုပြောဆိုနေတာတွေကိုလည်းကုလသမဂ္ဂအထူးကိုယ်စားလှယ်အဖွဲ့ကကန့်ကွက်ရှုံချလိုက်တာပါအကြောင်းဆုံးကဒီလိုပါရှင်မတ်လ20ရက်နေ့ကထုတ်ပြန်တဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်များအဖွဲ့ရဲ့ကြေညာချက်မှာမကြာသေးခင်သတင်းပတ်တွေတုန်းကလည်းမစ္စယန်ဟီလီကိုပုဂ္ဂိုလ်ရေးအရစော်ကားတိုက်ခိုက်ပြောဆိုပြီးလူသိရှင်ကြားချင်းချောက်တဲ့ဟောပြောပွဲတွေမြန်မာနိုင်ငံမှာအနည်းဆုံးနှစ်ကြိမ်လောက်ပြုလုပ်ခဲ့တယ်လို့ဖော်ပြထားတာပါဒီဟောပြောပွဲတွေဟာမြန်မာအစိုးရအနေနဲ့တိုက်ရိုက်မပတ်သက်ဘူးဆိုပေမဲ့ဒီလိုတိုက်ခိုက်ပြောဆိုချက်တွေကိုမြန်မာအစိုးရဘက်ကအရေးယူဖြေရှင်းဆောင်ရွက်ဖို့မစ္စယန်ဟီလီကိုအမုန်းတရားနဲ့အကြမ်းဖက်အောင်လှုံ့ဆော်တာတွေကိုနိုင်ငံတကာဥပဒေနဲ့အညီအရေးယူပေးဖို့ကုလသမဂ္ဂအထူးကိုယ်စားလှယ်များအဖွဲ့အနေနဲ့မြန်မာအာဏာပိုင်တွေကိုတောင်းဆိုထားပါတယ်။ဒါ့အပြင်ကုလသမဂ္ဂတာဝန်အနှင်းထားတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်အနေနဲ့သွားရောက်တဲ့မစ္စလီရဲ့မြန်မာနိုင်ငံခီးစဉ်အတွင်းသူ့ရဲ့လုံခြုံရေးနဲ့ဂုံတိတ်ခါကိုမထိခိုက်အောင်မြန်မာအစိုးရအနေနဲ့အပြစ်အဝါတာဝန်ယူဆောင်ရွက်ပေးဖို့လေကုလသမဂ္ဂအထူးကိုယ်စားလှယ်တွေကတိုက်တွန်းထားပါတယ်။ဇန်နဝါရီလကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ္စယန်ဟီလီရဲ့ဒုတိယအကြိမ်မြောက်မြန်မာနိုင်ငံခီးစဉ်ပြီးမှလည်းဥဝီရတူကစကလုံးကြမ်းကြမ်းတန်းတန်းသုံးပြီးအများပြည်သူရှေ့တိုက်ခိုက်ပြောဆိုခဲ့ပါတယ်။ဒီလိုဗုဒ္ဓဘာသာဝင်ဘုန်းကြီးတစ်ပါးအနေနဲ့ပြုမှုပြောဆိုတဲ့ဆိုရင်သာသနာညှိုးနှွမ်းစေမှုနိုင်ငံရဲ့ဂုံတိတ်ခါကိုထိခိုက်ပြက်ပြားအောင်လှုပ်ဆောင်မှုစတဲ့ပုံမှန်တွေနဲ့အရေးယူလို့ရတယ်လို့ဟောင်ကောင်ခြေဆိုင်အာရှလူ့ခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးကပြောပါတယ
်မစ်ယန်ဟီလီရဲ့အစီရင်ခံစာပေါ်မှာမတ်လ10ရက်နေ့ကထုတ်ပြန်တဲ့အစိုးရရဲ့တုံ့ပြန်မှုကိုကြည့်ရင်ကျွန်တော်တို့အဲ့ဒီမှာရှာပြီးတော့တွေ့နိုင်တယ်အဲ့တော့အဲ့ဒီမှာလူတူချင်းကိုတော့၎င်းလူမျိုးတစ်မျိုးနဲ့တစ်မျိုးကိုတော့၎င်းနောက်လူတစုနဲ့တစုကိုတော့၎င်းအမျိုးအမုန်းပွားအောင်လုံးစော်ဖန်တီးတဲ့ဇာတ်လမ်းကိုပြောဆိုရဆိုလို့ရှိရင်ထျောက်စွာအေးအေးယူနေပါတယ်ဆိုပြီးတော့မြန်မာအစိုးရကနေပြီးတော့ကျွန်တော်တို့စာရေးဆရာထင်လင်းဦးကိုအေးအေးယူခဲ့တဲ့ဥစ္စာကိုတာရကပြပြီးတော့သူတို့အမှုဆွဲဆိုထားတာတွေရှိပါတယ်အဲ့တော့ကုလသမဂ္ဂရဲ့အထူးကိုယ်စားလှယ်မစ္စယန်ဟီလီပေါ်မှာအခုဗုဒ္ဓဘာသာဝင်ဘုန်းတော်ကြီးတစ်ပါးကနေပြီးတော့ဒီလိုမျိုးယဟန်တော်ကျင့်ဝတ်တွေနဲ့မညီအောင်ပြောဆိုတဲ့ကိစ္စရပ်တွေကိုမြန်မာအစိုးရအနေနဲ့နောက်ွယ်ကပဲတမင်ဖန်တီးပြီးလှုပ်ဆောင်နေသလားလူတူနဲ့တူအမုန်းပွားအောင်စီမံဖန်တီးနေသလားဆိုတာတွေကိုတန်လျာကင်းကင်းဖြစ်သွားအောင်လုပ်မယ်ဆိုလို့ရှိရင်တော့မြန်မာပြည်တွင်းမှာပြဌာန်းထားတဲ့ပြည်မှုဆိုင်ရာဥပဒေတွေအရထိုက်တင်တဲ့ပုံမှန်တွေနဲ့အေးအေးယူဆောင်ရွက်ပေးဖို့လိုတယ်လို့ပဲကျွန်တော်ကတော့ပြောချင်ပါတယ်
ကုလသမဂ္ဂအထူးကိုယ်စားလှယ်တွေရဲ့အကဲဖြတ်အစီရင်ခံစာတွေကိုကန့်ကွက်ခွင့်ဝေဖန်ပြောဆိုခွင့်ဆိုတာရှိပေမဲ့အဖွဲ့ဝင်နိုင်ငံပေါင်း58နိုင်ငံပါဝင်တဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကတာဝန်အနှင်းထားတဲ့အထူးကိုယ်စားလှယ်တွေကိုအကြမ်းဖက်ချိန်ချောက်တာလူသိရှင်ကြားစော်ကားမော်ကားပြောခံရတာတွေကိုတော့ကုလသမဂ္ဂအနေနဲ့လက်မခံနိုင်ဘူးလို့တောက်ကြနေကထုတ်ပြန်ချက်မှာဖော်ပြထားပါတယ်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာမြန်မာနိုင်ငံကိုယ်တိုင်လဲကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာအဖွဲ့ဝင်ဖြစ်ပါတယ်။ဒါကြောင့်တန်တမာရေးအရလာရောက်တဲ့ကုလသမဂ္ဂကိုယ်စားလှယ်ကိုအကြမ်းဖက်တိုက်ခိုက်ပြောဆိုတာကိုမြန်မာအစိုးရအနေနဲ့အရေးယူဆောင်ရွက်တင်တယ်လို့ဦးမင်းလွင်ကပြောပါတယ
်။ကျွန်တော်တို့မြန်မာနိုင်ငံရဲ့ပုံရိပ်ပေါ့နော်။ညှို့နှံ့ပျက်စီးစေတဲ့အတွေ့ဒါမျိုးကိုတော့ထိထိရောက်ရောက်အရေးယူတင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ကကျွန်တော်တို့တစ်ကမ္ဘာလုံးနဲ့ဆိုင်တဲ့လူခွင့်ကောင်စီရလက်ခံထားတာဖြစ်တဲ့ အဖွဲ့ဝင်အဖြစ်ကျွန်တော်တို့မြန်မာနိုင်ငံကလည်းပါဝင်နေတာဖြစ်တယ်။အဲ့တော့ဒီလိုမျိုးတန်တမာတန်ကျင်းတမန်ကြီးရလာတဲ့လူကိုမချီမငံဆက်ဆံတဲ့ကိစ္စရမျိုးကတော့ထိုက်ပင်နဲ့ရည်ရွယ်မှုဆောင်ရွက်တင်တယ်လို့ကျွန်တော်တို့ကတော့ပြောချင်ပါတယ်
။ January 16ရက်နေ့ကမစ်ရန်ဟီလီကိုကြမ်းတမ်းတဲ့စကလုံးတွေနဲ့ဥဝီရတူကတိုက်ခိုက်ပြောဆိုချက်တွေနဲ့ပတ်သက်လို့ကုလသမဂ္ဂလူအခွင့်ရေးမဟာမင်းကြီးကိုယ်တိုင်လည်း January 22ရက်နေ့ကပြင်းပြင်းထန်ထန်ကန့်ကွက်ရှုံချထားပါတယ်ရှင
်။ရရှိမှတ်မြောက်ကိုကန့်စီပြပခါကြောင့်ပြီးခဲ့တဲ့သတင်းပတ်တွင်ကတရုတ်ပိုင်နယ်ထဲကိုဘုံစံကျရောက်ပြီးတော့တရုတ်နိုင်ငံသား5ဦးသေဆုံးခဲ့တဲ့ဖြစ်ရပေါ်မှာတရုတ်နိုင်ငံဘက်ကနေပြီးတော့ပြင်းပြင်းထန်ထန်တုံ့ပြန်မှုတွေမြန်မာဘက်ကရင်ဆိုင်လာပါတယ်။တချိန်လုံးကတရုတ်နိုင်ငံနဲ့နှီးစပ်ခဲ့တဲ့မြန်မာစစ်ဆေးရဟာနိုင်ငံရေးအပြောင်းအလဲတွေဖြစ်ပြီးတဲ့နောက်အခြားအနောက်နိုင်ငံတွေနဲ့ဒီနှီးစပ်ထိစပ်ဆက်ဆံမှုတွေရှိလာတာကြောင့်တရုတ်နဲ့မြန်မာဆက်ဆံရေးအပေါ်မှာအများကစိတ်ဝင်စားမှုတွေရှိခဲ့ပါတယ်။အခုဒီကိုကန့်ပြည်ပခါကြောင့်တရုတ်မြန်မာဆက်ဆံရေးကိုရောဘလောက်ထိသက်ရောက်မှုရှိလာနိုင်မလဲ။ဒီလာမယ့်စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်လူတွေတို့ရှင်တွေအနေနဲ့ VOA ကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလိုတဲ့အကြောင်းအရာ၊မိမြန်လိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822994ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမိမြန်ကြမယ်သတို့ရှင်တွေကိုကြိုဆိုပါတယ်။
တရိုက်လေးလိုင်းကိုဒီကနေ့ညအစီအစဉ်မှာထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။အမျိုးသားပညာရေးဥပဒေကိုကန့်ကွက်ဆန္ဒပြတဲ့ကျောင်းသားတပိတ်ကိုလက်ပဒန်းမှာအကြမ်းဖက်ဖြိုခွဲခဲ့တဲ့အစိုးရအာဏာပိုင်တွေရဲ့လုပ်ရက်ကိုကန့်ကွက်တဲ့အနေနဲ့လက်ပတ်ဖြူတံပြန်လှုပ်ရှားမှုဟာမြို့နယ်16မြို့နယ်ထိကျယ်ပြန့်စွာလှုပ်ရှားလာနေတယ်လို့အလားတူနှင်းစီဖြူလှုပ်ရှားမှုတရက်ကိုလည်းစတင်လှုပ်ဆောင်သွားမယ်လို့အဖွဲ့ခေါင်းဆောင်တွေက VOA ကိုပြောပါရယ်။VOA သတင်းတော့နိုင်ကွန်းအင်ကနေပြီးတော့အကြောင်းစုံကိုပြောပြမှာပ
ါမြန်မာနိုင်ငံကပြားရှိသူများဖွဲ့နဲ့တက်ကြွလှုပ်ရှားသူចောင်းသားလူငယ်တွေကနေလက်ပတ်ဖြူတံပြန်လှုပ်ရှားမှုကိုမြန်မာနိုင်ငံထဲကမြို့၁၉မြို့ထိလှုပ်ဆောင်ခဲ့တယ်လို့အဖွဲ့ခေါင်းဆောင်ကုညီမိုးဆွေကအခုလိုပြောပါတယ
်ရန်ကုန်ပါဝင်ပါတော့နော်မြို့၁၉မြို့ဒီမှာတက်ကြွနိုင်ရပါတယ်မြို့ကတော့ចောင်းသားတွေပုံမှန်လိုမျိုးအကြမ်းဖက်တွေလှုပ်ရဖို့ကျွန်တော်ဆန့်ကျင်နေနေနဲ့ဒီကတော့ចောင်းပါတယ်နောက်တစ်ကြောင်းကနော်ဒီမိုကရေစီနိုင်ငံမှာနိုင်ငံသားတွေခြေရပါမယ်ဖြစ်တဲ့ဒီမြန်မာကတမခေါ်ထုတ်ပွင့်ကိုတရားအနေနဲ့ပြင်ချင်တာလို့ကျွန်တော်ဆန့်ကျင်တာပါတယ်ဗ
ျလက်ပတ်ဖြူလှုပ်ရှားမှုဆိုတာကတော့တက်ကြွလှုပ်ရှားသူလူငယ်တွေကနေအဖွဲ့ခွဲပြီးလူစီကားတဲ့နေရာတွေမှာចောင်းသားတပိတ်အကြမ်းဖက်ဖြူခွေးခံရတဲ့အကြောင်းကိုရှင်းလင်းပြောဆိုပြီးတော့အကြမ်းဖက်ခံចောင်းသားတွေကိုစာနာထောက်ထားတဲ့အနေနဲ့လက်မောင်းမှာလက်ပတ်ဖြူစီးနှောင်ပေးတဲ့လှုပ်ရှားမှုလို့လဲဆိုပါတယ်။ဒီလက်ပတ်ဖြူလှုပ်ရှားမှုကိုမလ13ရက်နေ့ကတည်းကရန်ကုန်မြို့ကနေစတင်လှုပ်ဆောင်ခဲ့ပြီးလှုပ်ရှားမှုလှုပ်ဆောင်ခြင်းအဖြစ်ចောင်းသားတပိတ်ဖြူခွဲခံရခြင်းနဲ့ပတ်သက်တဲ့ပြည်သူတွေရဲ့ခံစားချက်ကိုဖြေသိမ့်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းကုညီမိုးဆွေကပြောပါတယ်။အစိုးရအာဏာပိုင်တွေကနေနှောက်ရှက်ဟန့်တန်းတာမျိုးမရှိသေးပေမဲ့သတိပေးစောင့်ကြည့်နေတဲ့အနေအထားမှာရှိနေတယ်လို့လဲပြောပါတယ်။
အနာမင်းရဲ့ဆင်းချောက်တာမျိုးတော့မရှိဘူးကြတတိသေးတာမျိုးတော့ရှိတယ်တတိသေးတဲ့ကကျွန်တော်တို့ခွင့်ပြုရပါသလားပေါ့ကျွန်တော်ကလည်းဒီကိစ္စကဒီတိုင်းနဲ့နေလမ်းရှောင်နေတာမဟုတ်ဘူးဆန္ဒထုတ်ဖို့ကတမျိုးဖြစ်ပေမဲ့လည်းကျွန်တော်တို့ကဟိုသူစုလူဝင်းနဲ့စိတ်တော်ကနေအောင်ဖို့ညာလည်းမဟုတ်ဘူးအဲ့တော့ကျွန်တော်တို့ခွင့်ပြုရမတားဘူးလို့ကျွန်တော်တို့ပြန်ပြီးဖြေလိုက်တယ်သူဝင်းနဲ့ဖြစ်ဖို့တတိသေးပါတင်းတပ်ပေါ်ရလူတွေကဒီတပ်ပေါ်နေလိုက်ရိုက်တာတော့အမီးကဗီဒီယိုရိုက်သွားတာလို့ဆိုတော့ဖြေရပါ
အလားတူဘလော့ကာကုနေဖုံးလန်းဦးစီးတဲ့ပန်းစကားဖွဲ့ကလည်းကျောင်းတော်တွေပေါ်အစိုးရရဲ့အကြမ်းဖက်မှုလှုပ်ရွက်ကိုကန့်ကွက်တဲ့အနေနဲ့အင်စီဗျူလှုပ်ရှားမှုကိုစတင်လှုပ်ဆောင်သွားမယ်လို့လည်းအခုလိုပြောပါဗျ။
ကျွန်တော်တို့ကဒီမင်းစီဗျူလှုပ်ရှားမှုပေါ့ရှင်တော်လှုပ်ရှားမှုပေါ့နော်။အဲပထမဆုံးအဆင့်ကတော့ရှင်တော်မလုပ်ခင်ပါတော့ကျွန်တော်တို့ဒီ online ပေါ်မှာဒီ Facebook ပေါ်မှာဒီမင်းစီဗျူပုံလေးရယ်ဒါဆို No Violence လို့ဆိုရယ်စာသားပါတဲ့ဟာလေးပေါ့နော်။အဲဒီဟာလေးကို Blue Line ကကျောင်းနဲ့လှုပ်ရှားမှုပထမဆုံးအနေနဲ့ဒါ Internet ဟို Facebook ပေါ်မှာလုပ်တယ်ပေါ့နော်။ဒီရအောင်နေနေတော့ကျွန်တော်တို့ရှင်တို့လေးတွေကိုထုတ်တာပဲ။အရှင်တို့လေးတွေကအဲ့ဒီဖြီးလေးပါမယ်။ပြီးရင်အဲ့လေးလို no balance ဆိုတာပါမယ်။မြန်မာလူကတော့အကျန်းဖတ်မှုလို့မရှိတော့ပါမယ်။အဲ့ဒီရှင်တို့လေးတွေကိုကျွန်တော်တို့ကဖြန့်လာမှာပေါ့နော်။အဲ့တော့ဒီဒါပဲမနက်ကညနေ9:00နာရီကျွန်တော်တို့အင်းအားမှာစုံတဲ့အချိန်မှာလည်းကျွန်တော်တို့အဲ့မှာစပြီးတော့ဒီရှင်တို့လေးတွေဖြန့်လာမှာပေါ့
။အလားတူမနက်ဖြန်မှာမွန်ပြည်နယ်မော်လမြိုင်မြို့မှာလည်းတက်ကြွလှုပ်ရှားသူတွေကနေလက်ပတ်ဖြူလှုပ်ရှားမှုနဲ့နှင်းစီဖြူလှုပ်ရှားမှုကိုတပြိုင်တည်းပြုလုပ်သွားမှာဖြစ်ပါတယ်။အစိုးရအနေနဲ့အခုလိုကြောင်းသားခေါင်းဆောင်တွေပေါ်ပုံမှန်ဆက်ရှိနဲ့တရားစွဲဆိုတာဟာမလ17ရက်နေ့ကလေးဖို့ဆိုင်စင်းနွေးပွဲရဲ့ရလတ်ကိုချိုးဖောက်ရရောက်ပြီးဖမ်းဆီးထိန်းသိမ်းထားတဲ့ကြောင်းသားတွေပါဝင် တိရခန်တွေတန်ဃာတော်တွေကိုပြန်လှုပ်ပေးဖို့လူတယ်လို့ပန်းစကားဖွဲ့ခေါင်းဆောင်ဘလော့ကာကုနေဖုံးလက်ကပြောပါတယ
်တကယ်တော့ဒါဒီကျွန်တော်လေးမနန်လို့ဟာစနေဝဲကနေပြီးတော့ဆွတ်လာတဲ့ရလက်တွေထဲမှာပါတယ်လေဒီလိုမျိုးတပိတ်နဲ့ပတ်သက်တဲ့လူတွေကိုဆန်းကြီးရေးယူပါတယ်မလုပ်အောင်ဆိုတာပါတယ်ပေါ့အဲ့လိုမျိုးဂရီးကွက်တွေကိုတော့ဒါနိုင်တာတင်တာပေါ့နော်အဲ့တော့အဲ့လိုဆွဲထားတဲ့ဟာတွေကိုလည်းပြန်ပြီးတော့ဖြည့်ချက်ဟိုပြန်ပြီးတော့ပတ်သက်သွားမှာမဖြစ်လို့ဒီလက်ရှိဖန်စီချန်ထားတဲ့တောင်းသားတွေရောနောက်ဝေးရံတွေရောပြည်သူလူထုရောအားတွေအကုန်လုံးလည်းကျွန်တော်တို့ကသတ်သေးတယ်
အမျိုးသားပညာရေးဥပဒေပြင်ဆင်ပေးဖို့တောင်းဆိုဆန္ဒပြခဲ့ကြတဲ့အထင်းသိမ်းခံကျောင်းသူကျောင်းသားတွေထဲကစုစုပေါင်း30ဦးဝန်းကျင်ခန့်ကိုမိဘထံပြန်လည်အနှံ့ခဲ့ပြီးဖမ်းဆီးခံတန်ဃာတော်ဆယ်ပါးကိုလည်းဒေသအသီးသီးသတင်းသုံးရကျောင်းတိုက်ကိုပြန်ခွင့်ပြုခဲ့တယ်လို့လည်းပြည်ထရေးဝန်ကြီးဌာနကနေသတင်းထုတ်ပြန်ခဲ့ပါတယ်ဒီကနေ့မှာတော့လက်ပံတပိတ်ကအထင်းသိမ်းခံကျောင်းသားတွေကိုမိဘဆွေမျိုးတွေနဲ့ထောင်ဝင်စာသွေးခွေပြုမယ်လို့လည်းသတင်းတွေပေါ်ထွက်နေပါတယ်အစိုးရကနေအခုလိုကျောင်းသားတပိတ်ကိုအကြမ်းဖက်ဖြိုခွင်းခဲ့တဲ့အပေါ်ရှုတ်ချပြီးဖန်စီထိမ့်သိမ်းခံရတဲ့သူတွေကိုအများဆုံးပြန်လွှတ်ပေးဖို့နယ်ပယ်တိတိကလူမှုဖွဲ့စည်းတွေတိုင်းရင်းသားပါတီတွေတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေနိုင်ငံတကာဖွဲ့စည်းတွေကနေတောင်းဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ
VOE သတင်းတောက်နိုင်ကွင်းအိမ်ပါရှင်ဒီအမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြမ်းကိုလည်းဒီအမျိုးသားလွှတ်တော်အနေနဲ့လက်ခံဆွေးနွေးတင်တယ်လို့အကြံပြုထားတဲ့အစီရင်ခံစာကိုဥပဒေကြမ်းကော်မတီကနေတောက်ကြာနေ့ကတင်သွင်းလိုက်ပါတယ်တချိန်တည်းမှာပဲဒီဥပဒေကိုပြင်ဆင်ပေးဖို့ရန်ကုန်ကိုခြိတက်တောင်းဆိုရင်ဘကိုးတိုင်းလက်ပံမျိုးမှာဖမ်းဆီးခံခဲ့ရတဲ့ចောင်းသားတွေကိုသူတို့တွေရဲ့မိဘတွေနဲ့လည်းတွေ့ခွင့်ပြုလိုက်ပါတယ်။လက်ပံမှာចောင်းသားတွေရဲ့ပင်မတပိတ်စစ်ចောင်းအကျန်းဖက်ဖြိုခွဲခံရစဉ်မှာရရှိခဲ့တဲ့ဒဏ်ရာတွေဟာလည်းစိုးရိမ်ရတယ်လို့ဒီចောင်းသားကောင်းဆောင်တွေကလည်းပြောပါတယ်။ဒီအကြောင်း VOA သတင်းတောက်တွေရဲ့သတင်းလှတွေကိုစူးစီးပြီးတော့မတ်နန္ဒာချန်ကဆက်ပြီးပြောပြမှာပါရှင်။
ကျောင်းသားသမဂ္ဂဖွဲ့စည်းခွင့်ပညာရေးအသုံးစရိတ်တိုးမြှင့်ရေးပညာရေးကဏ္ဍအပေါ်ဗဟိုရဲ့ချုပ်ကိုင်မှုလျှော့ချရေးစတဲ့အချက်တွေပါဝင်တဲ့ဥပဒေမူကြမ်းကိုအမျိုးသားလွှတ်တော်ကလက်ခံဆွေးနွေးသင့်တယ်ဆိုပြီးတော့အမျိုးသားလွှတ်တော်ဥပဒေကြမ်းကော်မတီကနေတောက်ကြနေ့ကတင်သွင်းခဲ့တာပါနိုင်ငံလုံးဆိုင်ရာပညာရေးစနစ်ပြုပြင်ပြောင်းလဲရေးကွန်ရက် NNER ပြီးတော့ကျောင်းသားကိုယ်စားလှယ်တွေပြည်သူတွေနိုင်ငံရေးပါတီတွေနဲ့လွှတ်တော်မှာကြားနာခဲ့ကြပြီးတဲ့နောက်အခုလိုအစီရင်ခံစာတင်သွင်းခဲ့တာလည်းဖြစ်ပါတယ်ဒီလိုတင်သွင်းခဲ့တာနဲ့ပတ်သက်ပြီးတော့သူတို့ရဲ့သဘောထားကိုအမျိုးသားလွှတ်တော်ဥပဒေကြမ်းကော်မတီဝင်လွှတ်တော်အမတ်ဦးကျော်ကျော်ကပြောပြပါရယ
်။ဟုတ်ကဲ့ဒီသမေကဖွေးလေးဟာကိုလည်းကျွန်တော်တို့ကသဘောတူတယ်လေ။အဲ့ဒါလေးပါတယ်။ဒီနေ့ဘာကြောင့်အချင်းတွေကိုဒီနေ့ပဲဥပဒေကြမ်းပြီးတော့ကရှေ့ပြီးတော့ကအတည်ပြုရှိရရတယ်။နှိမ့်လိုက်အတည်ပြုရှိရရတယ်။ဒါကြောင့်ဒါပုံတရည်ဒီသမေလူမြောက်ကိုဒီမစီရနှုံးတောင်းထားတယ်သူတို့ကဒီစီရနေဆိုတော့ကဥမဘတ်ဂျက်အခြေအနေလိုက်ပြီးတော့ကပေးနိုင်တဲ့နှစ်တွေလရှိမယ်မပေးနိုင်တဲ့နှစ်တွေလရှိမယ်ဒါပေမဲ့သူတို့နဲ့သဘောတူညီမှုရခဲ့တာကဒီ၅နှစ်အတွင်းမှာအဲတဖြည်းဖြည်းတူညီတော့တာစီရနေကြီးရောင်းပြင်းပြင်းပေးမယ်ဆိုတာသဘောတူညီမှုရခဲ့ပါလေအဲ့ဒါလေးပါပါလေအစီအစဉ်ထင်ကြမှာ
ဒါအပြင်ကျောင်းသားတွေဘက်ကအဓိကတောင်းဆိုထားတဲ့ပညာရေးစနစ်ပေါ်ဗဟိုချုပ်ကင်မှုရှော့ချရေးကိစ္စကိုလည်းကော်မတီအစီရင်ခံစာကအကျဲတဝင်ရှင်းလင်းဖော်ပြထားတယ်လို့အမတ်ဦးကျော်ကျော်ကဆက်ပြောပြပါတယ
်။ဒီဘုံရှုပ်ကင်မှုစဖို့ကိုမသိဝင်အောင်ချော်ချတဲ့အခါအကုန်လုံးဖြည့်တော့အောင်ဆိုပြီးတော့တော်တော်ကိုဆိုင်ဆိုင်ဝင်ဝင်ဖြည့်ထားတာတွေ့ရပါတယ်။ဒီကတော့ဒီမော်ဒာပိုင်းဆိုင်ရာကိုပဲကြည့်ကြည့်မှာဟိုလုံးခဲ့တဲ့အသေးစိတ်ဘာမှမကြည့်ရပါဘူး။မော်ဒာပိုင်းကိုပဲကြည့်ကြည့်မှာ
လွတ်တော်မှာဆွေးနွေးခဲ့ကြပြီးနောက်ထွက်ပေါ်လာတဲ့ပြင်ဆင်ချက်မူကြမ်းကိုအမျိုးသားလွတ်တော်အနေနဲ့လက်ခံစဉ်းစားသင့်တယ်လို့ကော်မတီကအစီရင်ခံစာတင်သွင်းနိုင်တဲ့အဆင့်အထိဖြစ်လာခဲ့ပေမဲ့လို့လည်းဒီလိုပြင်ဆင်ပေးဖို့တောင်းဆိုရင်းနဲ့ဖန်စီခံခဲ့ရတဲ့ကျောင်းသားတရာကျော်ကတော့တာယာဝရီအချင်းထောင်ထဲမှာထိမ့်သိမ်းခံထားရဆဲဖြစ်ပါတယ်။သူတို့တော်တော်များများမိသားစုတွေနဲ့တွေ့ခွင့်မရဘူးဆိုတဲ့အတန်တွေကြဲကြဲလောင်လောင်ထွက်ပေါ်နေချိန်မှာပဲပထမဦးဆုံးအချိန်အနေနဲ့ကျောင်းသားနဲ့အရက်သားစုစုပေါင်း6ဦးကိုမိသားစုတွေနဲ့တွေ့ခွင့်ပေးခဲ့ပြီးဒီလိုတွဲခွင့်ရတဲ့သူတွေထဲမှာဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီကကိုမင်းသွေးတင်နဲ့မတ်ဖြိုဖြိုအောင်တို့လည်းပါဝင်ပါတယ်။မတ်ဖြိုဖြိုအောင်ကတော့သူတို့အကြမ်းဖက်ဖြိုခွင်းခံခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးရဲတွေကိုတရားစွဲဖို့ဆန္ဒရှိတဲ့အကြောင်းဖခင်ဖြစ်သူဦးနေဝင်းကပြောပြပါရတယ်။
တို့တို့ကနေပြီးတော့အဲဒီကိစ္စကိုပေါ့ဗျာမတင်ရဘူးလေ။ဘာမှသူတို့အဖမ်းခံနေတဲ့သူကတော့ရဲမင်းမတော်ဝင်းကအဆမ်းလို့မရဘူးလေဆက်ပါမင်းမရှိဘူးလေ။အဲ့ကြတော့သူတို့ကြိုက်ထားနေတယ်ဗျာ။ဖမ်းနေ၊ရိုက်တယ်ဖမ်းနေ၊တရားစွဲရဆိုတော့ဒါနှစ်ဖက်ကျူးလွန်တာဖြစ်တယ်လေ၊ရဲကနှစ်ဖက်ကျူးလွန်တာဖြစ်တယ်ဆိုတော့သူကနေရဲကိုပြန်တရားစွဲနေတယ်။အဲ့ဒီလိုပြောတယ်ဗျာ
။ လဗရန်ပင်မတပိတ်စစ်ကြောင်းကိုဒီလာဆန်းကအာနာပိုင်းတွေအကျန်းဖက်ရိုင်းနဲ့ဖြိုခွင်းစဉ်ကဒဏ်ရာရခဲ့တဲ့ចောင်းသားတွေက9ယောက်ဟာဥကောင်းမှာထိခိုက်ဒဏ်ရာတွေရရှိခဲ့ကြတဲ့အတွက်စိုးရိမ်ရတဲ့အကြောင်းအာမခံတဲ့အပြင်မှာဆဲကုဖို့လိုအပ်တယ်လို့ကိုမင်းသွေးတစ်ကမိခင်နဲ့တွေ့ဆုံချင်းပြောဆိုခဲ့တဲ့အကြောင်းကိုမိခင်ဖြစ်သူကပြောပြပါတယ်
။ចောင်းထဲမှာဟို၄၅ယောက်ခေါင်းတွေထိထားတဲ့ကလေးတွေကတော့သူတို့ခေါင်းတွေကြိုက်ကြိုက်နေတယ်တဲ့။ဟိုသူကနည်းနည်းစိတ်ပူရတာပေါ့စိုးရိမ်ရတယ်အဲ့တော့ဒီမှာအဲ့ဓာတ်မှန်ရိုက်ပေးတာအရင်ရှိဘူးအဲပေါ်ရန်ကုပေးတာပဲအတွင်းမှာဗာဖြစ်နေတယ်ဆိုတော့အပြင်ရောက်တော့မှပဲသူတို့ကုပေးလို့ရမှာတဲ့မမေးတဲ့အဲ့လိုပြောတယ်အဲ့ကလေးတွေကိုတဲ့အမားကန်ဒီပိုင်းနဲ့ပြန်လွတ်ပေးရင်ကောင်းမှာတဲ့သူတို့အပြင်မှာကုလို့ရတာပေါ့တဲ့အဲ့လိုပြောတယ
်ကိုမင်းသွေးတစ်ကတော့ကျမကြီးကောင်းမှုမေးမဲ့ရိုက်နဲ့ခံထားရတဲ့ဒဏ်ရာတွေကြောင့်နာကျင်နေစေဖြစ်တယ်လို့လည်းမိခင်ဖြစ်သူကပြောပြပါတယ်ဒါဟာအကြောင်းသားတွေကိုဖမ်းဆီးခဲ့ပြီးပထမဦးဆုံးအကြိမ်အဖြစ်ဆယ်ရက်ကြာမှာမိသားစုတွေနဲ့ထောင်ဝင်စာတွေ့ခွင့်ရခဲ့တာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ရက်တွေတုန်းကတော့ចောင်းသား30လောက်ကိုအာဏာပိုင်တွေကခံဝင်ကတိတွေထိုးခိုင်းပြီးပြန်လွှတ်ပေးခဲ့ပါတယ်။ဂျန်တဲ့ចောင်းသားတွေကိုတော့ပုံမှန်5ခုနဲ့တရားစွဲဆိုထားကြောင်းသိရပြီးတော့မိသားစုနဲ့တွေ့ခဲ့ရတဲ့ចောင်းသားတွေကတော့သူတို့ကိုဘာပုံမှန်နဲ့တရားစွဲထားတယ်လဲဆိုတာမသိရှိသေးတဲ့ကြောင်းပြောဆိုခဲ့တယ်လို့မိသားစုတွေကပြောပြပါတယ်ရှင်
။မနက်နာချမ်းပါရှင်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်လိုက်တဲ့ပြည်ရင်းပြည်ပရွေးကောက်ပွဲစောင့်ကြည့်လေ့လာလိုသူများကျင့်ဝတ်မှာပါတဲ့အချက်တချို့ဟာမျှတမှုမရှိဘူးလို့မြန်မာနိုင်ငံရေးလေ့လာသုံးသပ်သူတွေကပြောဆိုလိုက်ပါတယ်။ကိုအောင်ကအကြောင်းစုံကိုပြောပြမှာပါ
။မလ19ရက်နေ့စဉ်နဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေပြည်ရင်းနဲ့နိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်လေ့လာသူများကျင့်ဝတ်မှာပြည်ရင်းရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေလိုက်နာမယ့်အချက်19ချက်ပါဝင်ပြီးနိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေလိုက်နာမယ့်အချက်16ချက်ပါဝင်ပါတယ်။ဒီထဲမှာပါဝင်တဲ့အချက်ချုပ်အပေါ်ကိုရွေးကောက်ပွဲနဲ့ပတ်သက်ပြီးလေ့လာစောင့်ကြည့်သူတူဦးဖြစ်တဲ့မြန်မာနိုင်ငံရှိနေများကွန်ရက်ကတရားလွှတ်တော်ရှိနေဦးသိန်းသန်းဦးကအခုလိုပြောပါတယ်။
ဒါကတော့မှာဒီရွေးကောက်ပွဲစောင့်ကြည့်လေ့လာခြင်းများဒီပါတီဇဲပုဂ္ဂိုလ်ဇဲကင်းရှင်းရမည်ဒီရွေးကောက်ပွဲစောင့်ကြည့်လေ့လာခြင်းများဒီဘယ်လိုဖြစ်စောင့်နေရပြီဆိုတော့ကျွန်တော်အစောကြီးတွေကဒီကိစ္စကိုတောက်လျှောက်ကျွန်တော်တို့ကန့်ကွက်နေရပြီပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကဒုတိယဗိုလ်ချုပ်ကြီးအဟောင်းညာပြည်ထောင်စုပြည်ထောင်စုပါတီရဲ့ထိပ်တန်းကောင်းဆောင်ညာအဲ့ဒီရဲ့ထိပ်တန်းကောင်းဆောင်ဖြစ်တဲ့ဒီရွေးကောက်ပွဲလို့တော့ကိုယ်တည်းလည်းဖြစ်ခဲ့ရဒါဘယ်လိုမှဖြစ်ပြနေတော့ဘူးအဲ့တော့သူကဒီဟာကြီးဘယ်လိုမှမရှိရဘူးသူပါတီကထိမှမလားတော့သူကအဲ့ဒီပါတီရဲ့ထိပ်တန်းကောင်းဆောင်လေညာ
ဒါပြင်တိုင်းပြည်နယ်အောက်ခြေရခရိုင်မြို့နယ်အဆင့်ရွေးကောက်ပွဲကော်မရှင်မှာတက်မတော်ကအငင်းစားယူသူတွေအများစုပါဝင်နေကြောင်းကိုလည်းသူကထောက်ပြခဲ့ပါတယ်။မကြသေးခင်ရက်ပိုင်းတွေအတွင်းကတော့အမေရိကန်အပါအဝင်တန်ယုံ9ယုံကနေပူးရဲကြေညာချက်ထုတ်ပြန်တာမှာအောင်မြင်တဲ့ရွေးကောက်ပွဲတည်းရဲ့ကျင်းပနိုင်ဖို့အတွက်ရွေးကောက်ပွဲမတိုင်မီကာလအတွင်းယုံကြည်စိတ်ချမှုတည်ဆောက်ဖို့လိုအပ်တယ်ဆိုတာကိုအကြံပြုထားပါတယ်။အခုထုတ်ပြန်တဲ့နိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေလိုက်နာမယ့်အချက်မှာပါဝင်တဲ့အချက်အချို့အပေါ်မြန်မာနိုင်ငံရေးသုံးသပ်ချက်ဆောင်းပါးများရေးတဲ့ဒေါက်တာရမျိုးသိန်းက
နိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေအနေနဲ့သူတို့ရဲ့ပုဂ္ဂလိကသဘောထားအမြင်ကိုပဲဖြစ်ဖြစ်သုံးသပ်ချက်ကိုပဲဖြစ်ဖြစ်နော်မီဒီယာတွေကိုတိုင်းရိုက်ပြောနိုင်ွယ်ရှိရမယ်အဲ့လိုပြောနိုင်မှသာလေဒီမဲဆန္ဒရှင်ပြည်သူလူထုအနေနဲ့ချက်ချင်းသိရှိနိုင်တယ်နော်ဒီတစ်ချက်ကိုကျွန်တော်ပြောချင်တယ်နောက်တစ်ချက်ကကြတော့ရွေးကောက်ပွဲစောင့်ကြည့်လေ့လာသည့်အဖွဲ့အစည်းများသည့်ရင်းတို့၏တွေ့ရှိချက်များနည်းလမ်းများအကြံပြုချက်များကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်သို့တင်ပြရမယ်။အဲတော့ပြည်သူလူထုသိအောင်ထုတ်ပြန်တာနဲ့ရွေးကောက်ပွဲကော်မရှင်ကိုတင်တာနဲ့ဟာနော်တပြိုင်တည်းအနည်းဆုံးတပြိုင်တည်းဖြစ်တဲ့တယ်လို့ကျွန်တော်ကမြင်တယ်။အဲလိုဖြစ်မှသာလေ။နောက်2015ရွေးကောက်ပွဲတွေလွတ်လပ်ပြီးတရားမျှတမှုကိုကျွန်တော်တို့ကမြင့်တင်နိုင်မယ်လို့ယူဆတယ်။
2012ခုနှစ်ကျင်းပတဲ့ဂျာပြက်ရွေးကောက်ပွဲကာလတုန်းကတော့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေအနေနဲ့အခက်အခဲတွေအများပြားရင်ဆိုင်ခဲ့ရပူပါတယ်။အခုထုတ်ပြန်လိုက်တဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေအနေနဲ့လိုက်နာမဲ့စီမင်းစည်းကမ်းတွေနဲ့ပတ်သက်ပြီးတော့ဘလောက်ထိလက်ခံနိုင်မလဲဆိုတာကတော့တနိုင်ငံလုံးအတိုင်းအတာအနေနဲ့ချပြဆွေးနွေးပြီးမှသာပူတည်ကြတဲ့အဖြေကိုရလိမ့်မယ်လို့ New Myanmar Foundation ကရွေးကောက်ပွဲဆိုင်ရာအကြံပေးတာဝန်ခံဒေါ်မြနန္ဒာကပြောပါရယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်မှာပါလိုင်းဒိုမီတာ24 32 40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာစီစဉ်တဲ့အတူအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပါ
And I am convinced that a world in which girls are educated is a safer, more stable
ဒေါ်လာလာတန်းတင်ဆက်နေတဲ့အမျိုးသမီးကဏ္ဍမှာအပြည့်အစုံနားဆင်ရမှာပါရှင်။ဒါအပြင်သိပ္ပံတဲ့နည်းပညာကိုလည်းကျမတို့ထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုဦးကျော်စံတာကကောက်နှုတ်တင်ပြမှာပါရှင်
။မြန်မာနိုင်ငံအနောက်ဘက်ကိုမျောကြည့်လာတာနဲ့အမျှတရုတ်နဲ့ဆက်ဆံရေးအဆက်ဆွဲကောင်းစဉ်နဲ့ဝင်လင်းရေးသားထားတဲ့စာမျက်နှာ worldchurch.com မှာဖတ်ရပါရယ်။မြန်မာဘက်ကပြဿနာတရုတ်ကိုရိုက်ခတ်တာအခုတည်းနဲ့မဟုတ်ပါဘူးလွန်ခဲ့တဲ့20လောက်ကလည်း KIA နဲ့တကွာတခြားတိုင်းရင်းသားတွေနဲ့ပြဿနာတွေကြုံခဲ့ရပါတယ်တရုတ်ဘက်ကတော့ဝင်စစ်ဆက်ပြီးနေဆက်ဒေသတည်ငြိမ်ရေးအေဂျင်စီကိုပဲဥတီဆောင်ရွက်ပေးခဲ့ပါတယ်မြန်မာနိုင်ငံကဘာကဝိုင်းပက်ခံရတဲ့အချိန်20အတွင်းတရုတ်နဲ့အထူးရင်းညှိခဲ့တယ်လူအပ်တဲ့ချင်းငွေတွေကိုလည်းသူတို့ကပေးခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဥသိမ်းစိန်သမ္မတဖြစ်လာတော့တရုတ်နိုင်ငံကိုကျေးဇူးတင်တဲ့ဆိုတဲ့အကြောင်းတရုတ်မီဒီယာတစ်ခုနဲ့interview မှာသူပြောကြသွားပါတယ်တရုတ်ဟာမြန်မာနိုင်ငံရဲ့အကြီးမားဆုံးကုန်သွယ်ဘက်လည်းဖြစ်ခဲ့ပါတယ်ဒီလိုနှိစက်ခဲ့တာတွေဟာအခုတော့ပြောင်းလဲသွားခဲ့ပါပြီမြန်မာကအနောက်တိုင်းနိုင်ငံတွေနဲ့ဆက်ဆံရေးတိုးမြင့်လာတော့တရုတ်နဲ့ဆက်ဆံရေးဟာသာမန်အဆင့်စီဥတည်နေပါပြီမြေဆုံစီမံကိန်းရဆိုင်ပြီးကြတဲ့ကကျန်တရုတ်စီမံကိန်းတွေအားလုံးမှာလည်းပြဿနာတွေအများအပြားရှိလာတယ်ဆိုတာကြားနေရပါတယ်တစ်ဖက်မှာတော့မြန်မာဟာဥရောပအမေရိကန်တို့နဲ့ဆက်ဆံရေးကောင်းလာတယ်စီးပွားရေးအခွင့်အလမ်းတွေပိုပွန့်လင်းလာတယ်မကြသေးမီနှစ်တွေအတွင်းမြန်မာနိုင်ငံမှာတရုတ်ဆန့်ကျင်ရေးစစ်တပ်တွေမြန်မာလာပြီးမဲ့အစိုးရကတော့တရုတ်နဲ့ဆက်ဆံရေးကိုဆက်လက်ဦးစားပေးနေကြပါမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်လည်းတရုတ်ပြည်ကိုလာလည်မယ်ဆိုတဲ့ကွာလာဟလာတွေထွက်ပေါ်ခဲ့ပါတယ်အချုပ်ပြောရရင်တော့တရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးအတဲကြဘယ်လိုပဲရှိနေရှိနေတရုတ်လူမျိုးတွေရဲ့ဘဝနဲ့လုံခြုံမှုကိုတော့အမှတ်ခံချက်ပေးရလိမ့်မယ်လို့ဆိုထားပါတယ်ခင်ဗျာမြန်မာတို့ဘုံကျဲမှုကြောင့်နေဆက်စင်အားတရုတ်တွန်းမြင့်နေခြင်းဆိုတဲ့ကောင်းစဉ်နဲ့ Miles Chu ကဒီ Washington Times တင်းစာမှာရေးသားထားတာကိုလည်းတွေ့ရပါတယ်။မြန်မာလေတပ်ရဲ့ဘုံကျဲမှုကြောင့်တရုတ်အရသားတွေသေဆုံးခဲ့ရပြီးတရုတ်တို့ဟာနေဆက်တျောက်စီးရီးတိစောက်မှုတွေအဖြစ်ဖြစ်ချင်းလုပ်လာနေပါတယ်။ယူနန်နဲ့နန်ဆန်းခရိုင်အတွင်းအထက်တန်းကျောင်းတစ်ကျောင်းရဲ့ဘောလုံးကွင်းကိုရဟတ်ရင်ကွင်းအဖြစ်သတ်မှတ်ထားပါတယ်။အဲ့ဒီဒေသတစ်ဝိုက်လေရင်ကွင်းတွေကိုခရီးသည်တင်းကုန်တင်းလေရင်တွေဆင်းသက်ခွင့်မပေးဘဲဂျက်တိုက်လေရင်တွေဆင်းသက်နိုင်အောင်အဆင့်တင်းပြင်ထားတာတွေ့ရပါတယ်။တရုတ်လေတပ်ရဲ့ G7 အသံတက်မြန်တဲ့ jet တိုက်လေယာဉ်တွေလေယာဉ်ကွင်းမှာရန်နာထားတဲ့ပုံတွေကိုလည်းတရုတ်အင်တာနက်တွေမှာတွေ့နေရပါတယ်။ရုတ်တရက်ပြောင်းနှံ့ရွှေ့နှိုင်တဲ့လေကြောင်းခံစစ်သုံး HQ-12 ဒုံးကျည်တွေ35 mm လေယာဉ်ပြည့်အမြောက်တွေလည်းတရုတ်တို့တပ်ဆင်ထားတယ်လို့ဆိုထားပါတယ်ခင်ဗျာ။ခုနောက်ဆုံးတရုတ်မြန်မာဆန်စပါအယောင်ဝယ်ပုံမှန်ဖြစ်ရေးကြိုးပမ်းဆိုတဲ့ခေါင်းစဉ်နဲ့ Nikkei Asian Review မှာ Tim McLaughlin ရေးသားထားတာကိုတင်ပြလိုပါတယ်။တချင်ကကဘာမှာဆံအများဆုံးရောင်းချခဲ့တဲ့မြန်မာနိုင်ငံရဲ့ဆန်စပါးလုပ်ငန်းဟာအပြည့်စည်ဘဝကနလန်ထူဖို့အာယူလာနေပါတယ်။အဓိကအဖြစ်တော့အထင်ကိုမရှိဘဲတရုတ်ကိုတင်ပို့ခွင့်ရရှိနေလို့ဖြစ်ပါတယ်။မြန်မာဆန်ဟာအဓိကမူဆယ်ရွှေလီလမ်းကြောင်းကတဆင့်တရုတ်ကိုဝင်ပါတယ်။ဒီမြန်မာဆန်အယောင်ဝယ်ဖြစ်အောင်တရုတ်ဘက်ကလေယာပစ္စည်းပံ့ပိုးမှုတွေလည်းရှိပါတယ်။ဒါပေမဲ့မြန်မာနိုင်ငံရဲ့ဆန်တင်ပို့မှုဟာယခင်အစဉ်တည်းမျိုးရောက်အောင်တရုတ်နိုင်ငံတွေကိုတင်ပို့နေလို့မဖြစ်နိုင်သလိုဆန်စပါအထွတ်တူအောင်ပုံမတင်ပို့လာနိုင်အောင်လည်းလုပ်ဖို့လိုအပ်နေပါတယ်။သယူပို့ဆောင်ရေးလက်သမားငယ်တွေစိုက်ပျိုးစရိတ်ချင်းငွေရရှိနိုင်ရေးဆန်ဆက်တွေခင်မီရေးစတာတွေလည်းလုပ်ရလိမ့်မယ်လို့ကြွန့်ကျင်သူတွေကဆိုကြပါတယ်။အခုမြန်မာဆန်ဆက်တွေဟာအများစုကဟောင်းနွမ်းစုပ်ပြတ်နေပြီးတချို့ဆိုရင်1930ပတ်ဝန်းကျင်လောက်ကဆက်တွေဖြစ်ပါတယ်။ဒီဆက်တွေနဲ့ကြည့်ရင်အရေးသေးညံဖြစ်တဲ့ဆန်တွေပဲထွက်တယ်လို့ ADB ကဆိုထားကြောင်းရေးသားထားပါတယ်ခင်ဗျာ။
ဥကြစန္ဒာပြပြသွားတာပါရှင်ဆက်လက်ပြီးတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရမှာပါ American Indian အသုံးနှုန်းပို့ချချက်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင
်ဒီက
grim ne tin pya me idiom a thong nga
smell a rat
phit par de sa lung paw nga s m e l l smell ga a nan ya da e ga ta khu da gaung r e t rat ga jwe so ro squai thong ye dai yai de be ga ro jwe a nan ya da bo di thong sin tet la de nau chang ga ro jwe pu a nan nga lu so ba de jwe pu ha tain nan pi tait ko khan ya khet de a twet chang le di thong ye idiom a de be ga ro ဘာရဲ့ညာရဲ့လို့အသေးချမသိပဲနဲ့အသိစိတ်ကနေတခုခုမတင်ငါစရာမူမှန်တာမနှစ်မြို့စရာရှိနေတယ်ဆိုတာကိုခံစားရတာကို I smell a rat လို့ရည်ညွှန်းပြောတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George ကပြတဲ့ဥမာကိုနားဆင်ကြည့်ကြပါစို့
When her husband started getting back home late from work Mary smelled a rat
သူမျိုးသားကခုတလောအိမ်ပြန်လာနောက်ကျနေတော့မယ်ရီလည်းမတင်ကားတဲ့စိတ်တွေဖြစ်လာတယ်လေလို့ဒေးဗေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် When her husband started getting back home late from work Mary smelled a rat
အသည့်စိတ်ကနေတခုခုမတင်ကားစရာမူမှန်တာမနှစ်မြို့စရာရှိနေတယ်ဆိုတာကိုခံစားရတာကို idiom အသုံးအရဘယ်လိုပြောမလဲ
smell a rat
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ခဲ့ပြီးတဲ့နောက်မှာအမျိုးသမီးကဏ္ဍကိုထုတ်လွှင့်မှာပါ American သမ္မတ Barack Obama နဲ့သမ္မတကတော် Michelle Obama တို့ဟာ Let girls learn ဆိုတဲ့မိန်းကလေးတွေပညာသင်ခွင့်ပေးကြပါဆိုတဲ့ကဘာတဝှမ်းလှုပ်ရှားမှုကို Match လ3ရက်နေ့ကစတင်လိုက်ပါတယ်မြန်မာနိုင်ငံမှာရောမိန်းကလေးငယ်တွေပညာသင်ကြားခွင့်ရရှိရေးအခြေအနေဘယ်လိုရှိပါသလဲဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လာလတန်းကစူးစီးတင်ပြထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal and I come back even stronger not a
It's called Let Girls Learn, and its goal is to help more girls around the world go to school and study.
Mingling ngay de ko pinya ting kwen pija ba lu, a si sing ko gong zin tat tha ba de. Udi jay ka ro, gaba ta huan mingling ngay de chong tek kwen ya ja bu ne, pinya ko so ang si bu kwen ya ja bu pi ba de. Lo lo zay ma mingling ngay bao, chao sen na tan ha pinya ting ne yue yao ja bi me, chong tek kwen mi ya ja ba wu.
Yara ka ro, di ni cha yao ke de, na ngan ga myut mi miyan ni thay ma pi, American Thamara Barack Obama ga, သူနဲ့သူစနီးမီရှယ်အိုဘားမားတို့ဟာ Let girls learn ဆိုတဲ့မင်းကလင်းအရီကိုပညာသင်ခွင့်ပေးကြပါဆိုတဲ့လှုပ်ရှားမှုကိုမတ်လ3ရက်နေ့ကစတင်တဲ့အကြောင်းပြောသွားတာဖြစ်ပါတယ်။ကမ္ဘာတစ်ဖက်မှာမင်းကလီပေါင်း60တန်းတို့ပညာသင်ခွင့်မရကြတဲ့အဓိကဟန်တာတွေနဲ့ပတ်သက်လို့လေမစ္စတာအိုဘားမားက
And that's not an accident. It's the direct result of barriers, large and small, that stand in the way of
မင်းကလင်းအရီပညာသင်ခွင့်မရကြတာဟာမတော်တဆဖြစ်တာမျိုးမဟုတ်ပါဘူး။သူတို့တွေရှိမှအတားဆီးတွေအကြီးအသေးနှမျိုးစလုံးရှိနေပါတယ်။မိသားစုကကြောင်းလာကမတက်နိုင်လို့ကြောင်းသွားတော့ပြန်ပြီးဆွဲခံရမှာအသက်ခံရမှာစိုးလို့ဖြစ်နိုင်တယ်လို့တချို့မိန်းကလေးတွေပညာတတ်မှာကိုမလိုရတာရှိတယ်လို့ဆယ်ကျော်သက်အရွယ်မှာပဲအိမ်အောင်ချပေးဖို့သားသမီးတွေမွေးဖို့ရည်ရွယ်တာတွေလည်းရှိပါတယ်။ဒါအပြင်ကမ္ဘာဒေသတော်တော်များများမှာမိန်းကလေးငယ်တွေကိုသူတို့အုံနောက်ထက်ခန္ဓာကိုယ်ကိုလူတွေကပိုးတန်ဖိုးထားကြတယ်လို့လည်းတွေ့နေရပါတယ်
။ကမ္ဘာပေါ်မှာလူဦးရေတိပွဲနှိပါရှိတဲ့မြတ်မီတွေနဲ့မင်းကလေးငယ်တွေတန်းတူခွင့်ရကြပြီးပညာသင်ခွင့်ရရှိခဲ့ကြရင်သက်ဆိုင်ရာနိုင်ငံတွေအနေနဲ့ဘယ်လိုအကျိုးခံစားခွင့်တွေရှိနိုင်ပါသလဲ Mr. Obama က
And I am convinced that a world in which girls are educated is a safer, more stable, more prosperous
ကျွန်တော်အနေနဲ့အလေးနဲ့ယုံကြည်တာကတော့မင်းကလေးငယ်တွေပညာတတ်ကြရင်ကမ္ဘာကြီးဟာပိုလုံခြုံမယ်ပိုတည်ငြိမ်မယ်ပိုကြီးပွားတိုးတက်မယ်ဆိုတာပါပဲမင်းကလေးငယ်တွေပညာသင်ခွင့်ရကြရင်နောက်တနေ့သူတို့ကပောက်ဖွာလာတဲ့သားသမီးတွေဟာပိုကျန်းမာကြမယ်အာဟာရဓာတ်ပိုပြည့်ဝကြမယ်ဝင်ငွေပိုကောင်းကြမယ်မိသားစုစားဝတ်နေရေးပိုပြည့်လည်စေမယ့်အပြင်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုလည်းအထောက်အကူပြုမှာဖြစ်ပါတယ်မင်းကလေးတွေတန်းတူအခွင့်အရေးရကြတဲ့နိုင်ငံတွေဟာပိုတည်ငြိမ်ပြီးတော့ပိုပြည့်တဲ့ဒီမိုကရေစီနီးကျမှာဖြစ်ပါတယ
်ထို့ကြောင့်လည်းကမ္ဘာတစ်ဖက်မှာမင်းကလေးငယ်တွေပညာသင်ခွင့်ရရှိရေးအတွက်သမ္မတ Obama အစွဲ့ရဲ့နိုင်ငံခြားရေး policy မှာဦးစားပေးဖြစ်သတ်မှတ်တာလည်းဖြစ်ပါတယ်။ Let girls learn ဆိုတဲ့လှုပ်ရှားမှုနဲ့ပတ်သက်လို့ကမ္ဘာထံတန်ပေါင်းများစွာသောမိန်းကလေးငယ်တွေပညာသင်ခွင့်ရရှိရေးနဲ့ပတ်သက်လို့သမ္မတဂရောမီရှယ်ဦးဘာမကမာစတာ16ရက်နေ့ကနေ22ရက်နေ့အထိဂျပန်နဲ့ကမ္ဘောဒီးယားတို့ကို9ရက်ကြာအာရှခီးထွက်နေတာဖြစ်ပါတယ်ဂျပန်မှာ3ရက်ကြာရောက်ရှိစဉ်တိုကျိုမြို့တော်မှာမီရှယ်ဦးဘာမကဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ဇနီးအကီရိုနဲ့လည်းတွေ့ဆုံခဲ့တာဖြစ်ပါတယ်မိန်းကလေးငယ်တွေပညာသင်ခွင့်ရရှိရေးနဲ့ပတ်သက်လို့မီရှယ်ဦးဘာမကသူ့ရဲ့ဖြစ်ရပ်နဲ့ပတ်သက်လို့အခုလိုထောက်ပြပြောကြားသွားပါတယ်
My education was truly the starting point for every opportunity I had.
ကျမရရှိခဲ့တဲ့အခွင့်အရေးတိုင်းရဲ့အစားကကျမပညာရေးကြောင့်ပဲဖြစ်ပါတယ်။ဒါမဲ့လည်းကျမလိုပဲပညာသင်ခွင့်ရရှိခဲ့တဲ့မိန်းကလေးတွေရှိသလိုကမ္ဘာတဝှမ်းမှာညံထက်ပြီးတော့အရေးချင်းရှိတဲ့မိန်းကလေးတွေရှိပြီးတော့သူတို့လည်းဘဝမှာအောင်မြင်ခြင်းနဲ့ဆန္ဒပြင်းပြပေမဲ့သူတို့ပညာသင်ခွင့်မရရှိကြပါဘူး။ဒီလိုဖြစ်တာကြောင့်လူဆွမ်းရည်အရင်းမြစ်ကိုအလဟတာဖြုံးတိရရောက်တယ်လို့ကျမတို့ကဘာကြီးအတွက်လဲဆုံးရှုံးမှုကြီးတည်းရဖြစ်ပါတယ်အ
မေရိကန်နိုင်ငံရှီကာဂိုမြို့မှာရေပေးတဲ့ဆက်ယုံအလုပ်သမားဖခင်နဲ့အင်ရှီမမိခင်ကနေမွေးဖွားလာသူမီရှယ်ဦးဘာမဟာအတော်ရဲ့နှစ်ထပ်အိမ်မှာအပေါ်ဒတ်ကိုငှားပြီးသူတို့မိသားစုကနေခဲ့ရတာဖြစ်ပါတယ်ဒါပေမဲ့လို့ရပညာကျိုးစားတဲ့သူ့အနေနဲ့ပညာသင်ကြားခွင့်ရရှိတဲ့အတွက်ကြောင့်လေအမေရိကန်ရဲ့ထိပ်တန်းပရင်စတန်နဲ့ဟာဗတ်တက္ကသိုလ်တို့မှာဥပဒေဝက်ကိုရရှိနိုင်ခဲ့တာလည်းဖြစ်ပါတယ်။ခုလိုမင်းကလင်းငယ်တွေပညာသင်ကြားခွင့်ရရှိရေးမှာနိုင်ငံပေါင်း60ကျော်မှရှိကြတဲ့ Peace Corps လို့ခေါ်တဲ့အမေရိကန်ရဲ့ရင်းချမ်းရေးစေနာဝန်ထမ်းမှုတန်းတွေနဲ့တစ်ဆိုင်ရာနိုင်ငံတွေရဲ့လူမှုအခြေပြုအကူအညီတဲ့အဖွဲ့အစည်းတွေနဲ့လက်တွဲလှုပ်ဆောင်မှဖြစ်တယ်လို့လည်းသမရဂရကပြောခဲ့ပါတယ်။တကယ်တော့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ဇနီးတို့ဟာလည်းပညာဒါနနဲ့ရင်းနှီးပြကြသူဖြစ်ပါတယ်။သူတို့ပြင်မြန်မာနိုင်ငံမှာကျောင်းဆောက်လုပ်လှူဒါန်းမှုနဲ့ပတ်သက်လို့တိုကျိုမြို့ရှိ Temple Tech တို့ကခေတ်သစ်အာရှရာဌာနက Michelle Kushek ကထောက်ပြခဲ့တာကတော့
Mr. Abe has long been involved in education policy but in addition he and his wife run a charity that builds schools in Myanmar
ဂျပန်ဝန်ကြီးချုပ်အဘေဟာပညာရေး policy နဲ့ပတ်သက်ပြီးပါဝင်ဆောင်ရွက်ခဲ့တာကြားပါပြီတကယ်ဆိုသူနဲ့သူဇနီးတို့ဟာမြန်မာနိုင်ငံမှာကျောင်းတွေဆောက်လုပ်လှူဒါန်းနေတာအတော်ကြားပါပြီဒါကြောင့်လေဒီကိစ္စမှာဝန်ကြီးချုပ်ကတော်အကီယေဆာမအနေနဲ့မီရှယ်ဥဘားမားနဲ့လူသိရှင်ကြားဆွေးနွေးတာဟာအဆန်းတော့မဟုတ်ပါဘူးသူကိုယ်တိုင်ဒီကိစ္စမှာပါဝင်ဆောင်ရွက်နေတာကြားပြီးလို့ဆိုရမှာပါအ
မေရိကန်ဆူရရဲ့ Let Girls Learn လို့ရှာမှုမှာပါဝင်ဆောင်ရွက်ဖို့သဘောတူခဲ့တဲ့နိုင်ငံပေါင်း7နိုင်ငံရှိပါတယ်အဲ့ဒါကတော့ Albania, Benin, Burkina Faso, Georgia, Ghana, Moldova, Mongolia, Mozambique, Togo, Uganda နဲ့ရှေ့တောင်အာရှတနိုင်ငံဖြစ်တဲ့ကမ္ဘောဒီးယားတို့ဖြစ်ပါတယ်ကမ္ဘောဒီးယားနိုင်ငံမှာအထက်ချုပ်လုပ်ငန်းတွေမှာလုပ်ကိုင်းနေကြရတဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေအရေးနဲ့ပတ်သက်လို့လူခွေးစောက်ကြီးရဲ့အဖွဲ့ရဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူးဖီလ်ရော့ဘတ်ဆန်က
And in fact we just released a report last week about
ကမ္ဘောဒီးယားရဲ့ပြည်ပတင်ပို့တဲ့အထက်ချုပ်လုပ်ငန်းမှာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေအကြောင်းကျွန်တော်တို့ပြီးခဲ့တဲ့သတင်းပတ်ကပဲအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်အဲ့ဒီအထက်ချုပ်လုပ်ငန်းမှာ90နှစ်ရာခိုင်နှုန်းကအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေဖြစ်ပါတယ်ကမ္ဘောဒီးယားရဲ့ထဲချုပ်လုပ်ငန်းတွေမှာစနစ်တကျကျူးလွန်ချိုးဖောက်မှုတွေရှိနေတာကျွန်တော်တို့တွေ့ခဲ့ရပါတယ်ဒီဆက်ယုံတွေမှာမိန်းကလေးငယ်တွေသွားလုလုကြတဲ့အတွက်သူတို့ဘဝမှာပညာသင်ခွင့်ဆုံးရှုံးကြတာဖြစ်ပါတယ
်ကမ္ဘောဒီးယားနိုင်ငံဤသူအိန္ဒိယမြန်မာနိုင်ငံမှာလည်းမိန်းကလေးငယ်တွေပညာသင်ကြားခွင့်မရကြတဲ့ပြဿနာဟာအထူးစိုးရိမ်စရာဖြစ်ပါတယ်ဒေါက်တာသင်းလွင်ကတော့မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ကရစ် NNER ကအဖွဲ့ဝင်ဖြစ်ပါတယ်သူရဲ့ပြောကြားချက်နဲ့အတူဒီသတင်းပိုင်းရဲ့အမြင့်သမီးကန္တာကိုနှီးကုန်းချုပ်အပ်ပါတယ်ရှင်
။ကျွန်တော်ဗမာနိုင်ငံကမိန်းကလေးတွေရဲ့ကျောင်းနေနိုင်တဲ့အခွင့်အရေးနဲ့မိန်းကလေးတွေစာတမ်းနှုန်းကိုစနစ်တကျလေ့လာထားတော့မရှိသေးဘူး။ဒါပေမဲ့ကျွန်တော်ဒီအတွေ့အကြုံရတော့ဒီမိန်းကလေးအမြောက်များကကျောင်းမနေရတာရှိတယ်။နောက်ချက်လဲဆိုတော့ကျွန်တော်နိုင်ငံကမတင်မနေတဲ့ညာယူမူလာတန်းဆင့်ပြီးဆိုတာသတ်မှတ်ထားတယ်။ဒါပေမဲ့အောင်မြင်အောင်မလုပ်နိုင်ဘူး။လုံးဝကျောင်းမနေတဲ့ကလေးတွေရှိတယ်။နောက်ကျောင်းစနစ်နဲ့နေပြီးထွက်တဲ့ကလေးရှိတယ်။ကျွန်တော်များများကဒီရွာတွေမှာကမူလာတန်းပဲရှိတယ်။ဒီရန်တန်ကရွာလေးနဲ့ဝူးနေတဲ့ခါကျတော့ချောင်းမလို့ချာဒါတော့အေးတန်းတော့နဲ့ချောင်းထွက်ရတဲ့သူတွေများတယ်အဲ့ချိန်မှာရှူမီရဒီမှာချောင်းနေရခမဲ့ဆိုပေမဲ့လည်းပေးရတယ်ချောင်းဆောင်ကြည့်လို့ရှူမီလို့ပေးရတယ်တော့ချောင်းလိုက်ဈေးကြီးကုန်တော့မိဘကကလေးနှစ်ယောက်ရှိတယ်စားနဲ့သမီးရှိတယ်တယောက်ဖေးချောင်းသားနဲ့လည်းဦးစားပေးယောက်ျားလေးဦးစားပေးတယ်မိန်းကလေးကိုချောင်းဆောက်တယ်အဲ့ဒါကလူနိုင်ငံမှာရွာလေးမှာအများဆုံးတွေ့ရတယ် သူတို့ပြင်မှာလေးလက်အောင်တဲ့ခါမှာဝေးလံတဲ့မြို့ကျောင်းလွတ်ရအောင်မယ်ဆိုရင်မင်းကလေးတွေမလွတ်ကြအောင်ရောက်ကြလိမ့်မယ်ချက်အကျောင်းထားနိုင်တဲ့မိဘတွေတောင်မှလေးလက်အောင်ရင်မင်းကလေးတွေကကျောင်းခွာရတယ်ကျောင်းမယ်ကလေးတွေများတယ်ကျောင်းထက်တဲ့ကလေးများတော့မင်းကလေးကြီးအများကြီးကမတင်ရအောင်အဲ့ဒီအတွက်ဟာဖြစ်လာလေဆိုတော့ကျမ်းမာရေးပြီမှနည်းလာတယ်မင်းကလေးတွေဆော့ဆော့အိမ်အောင်ကြတယ်ပညာရှိကနေတဲ့ခါကျတော့ကလေးတွေဆောက်ရှောက်ဖို့ကလေးဖွံ့ဖြိုးမှုဒီလိုမျိုးအတွေ့အကြုံနေတဲ့အခါကျတော့သားသမီးဆောက်ရှောက်မှုမှာကိုက်ကဲရှိလာတယ်။နောက်သားသမီးရဲ့ရှေ့ပညာရေးစီစဉ်တဲ့အခါမှာလည်းမိန်းကလေးတွေကပညာမဆုံးမီမှာကျောင်းဖက်တဲ့အခါကျတော့သူတို့မှာပညာရေးနဲ့ပတ်သက်တဲ့အသိဉာဏ်နေတဲ့အခါကျတော့သူတို့ရဲ့ကလေးတွေကိုကျောင်းလွတ်ဖို့မှာလည်းအဲ့ဒီမှာတအားရော့တယ်။မိန်းကလေးတွေစာမသိတာများတဲ့အခါကျတော့ဥစ္စာမှုကဏ္ဍမှာမိန်းကလေးတွေပေါ်လာတယ်။ဒါဆိုဒီနေ့ကကတော့အလုံးစားတတ်အောင်လုပ်ဖို့လိုတယ်။အတူတူမိန်းကလေးတွေကမကျေရအောင်။နောက်ဆိုပြီးဒီကကဥစားပေးတာပြောမရှိအောင်အဝင်ရှိတဲ့ဆွေပေါင်းပို့ပြီးတော့ဆက်ပြားလေးရောမိန်းကလေးရောတို့အခြေခံပညာဆုံးတဲ့ဒီအရွယ်ရောက်တဲ့ဒီပညာသင်ဖို့ဆောင်ရွက်ပြည့်နေတယ်ဒီလိုဆောင်ရွက်မှသာဒီလူမျိုးရေးမောင်နိုင်ငံရေးမောင်မိန်းကလေးရဲ့အခန်းကဏ္ဍမြင့်မားလာဒီလိုအခန်းကဏ္ဍမြင့်မားမှကျွန်တော်ရဲ့စာရေးကြီးပွားရေးရလူမျိုးရေးအကူအညီတွေဖြစ်လာတယ်ဒီကဲရှိမှတော့မိန်းကလေးတွေမှာတို့မင်းများကအင်ဒါဆုံးအောင်မတင်နိုင်တဲ့အခြေအနေမှာရှိနေတော့မိန်းကလေးတွေပါမစဲမိနစ်အားလုံးအခြေခံပညာဆုံးရွက်ပါတာအောင်ရပြီဘူးနိုင်ငံရေးစနစ်အပြောင်းမှာပညာရေးစနစ်အပြောင်းမှာဒီလူတိုင်းလူတိုင်းခေတ်တိုင်းကလေးတွေကပညာသင်ခွင့်မဆုံးရှုံးအောင်ကျွန်တော်တို့ဆောင်ရွက်ပြီ
You can bend but never break me ဒေါ်လာလာတန်ရဲ့အမျိုးသမီးကဏ္ဍပါရှင်ဒီစီစဉ်ကိုတောက်ကြနေည VOE ရဲ့ထုတ်လွှင့်ချက်တွေမှာလည်းနားဆင်နိုင်ပါတယ်စနေနေ့နေ့ခင်း VOE မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ဒေါက်ကင်မြတ်သက်ရဲ့သိပ်ပံတဲ့ဤပညာအစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီရှင
်။ဒီတစ်ပတ်တော့မောင်းသူမဲ့ drone ယာဉ်တွေနဲ့ပတ်သက်ပြီး drone ယာဉ်တွေရဲ့အသုံးတည်မှုကြောင့်ကမ္ဘာတစ်လွှားမှာသုံးလို့သူတွေပိုးပြီးများလာနေပေမဲ့ American ပြည်တော်စုကတော့ဒီ drone ယာဉ်သုံးသူတွေအတွက်တင်းကျပ်တဲ့စည်းကမ်းတွေကိုထုတ်ပြန်ဖို့စဉ်းစားနေပါတယ်။ဆိုတော့ကိုပြောပြပေးပါစို့။ drone ယာဉ်ကိုစီးပွားဖြစ်သုံးနိုင်ခြေကအတော်များပါတယ်။မောင်းသူမပါတဲ့ drone လေယာဉ်တွေဟာငွေကြေးအရသက်သာပြီးအန္တရာယ်ရှိတဲ့အလုပ်တွေကိုလှုပ်ဆောင်ပေးနိုင်တယ်လို့စမ်းသစ်တီထွင်ခြင်းသူတွေပေါ်လာအောင်လည်းလှုပ်ပေးနိုင်ပါတယ်။စီးပွားဖြစ် drone ယာဉ်တွေဟာစိုက်ပျိုးရေးအတွက်ပိုးသက်ဆေးဖြန့်တဲ့မောင်းသူမဲ့လေယာဉ်တွေလိုပေါင်200လောက်လေးတဲ့ယင်တွေကနေတချို့ယင်အသေးကလေးတွေကတော့၄ပေါင်လောက်ထိပဲရှိတာပါဒါပေမဲ့လက်ရှိစီကန်သတ်မှတ်ချက်တွေကြောင့် drone ယင်အများအပြားအတွက်ပြန်တန်းခွင့်မရဘူးလို့မောင်းသူမဲ့လေယာဉ်ငယ်ကလေးတွေနဲ့ပတ်သက်တဲ့သတင်းချန်နယ် editor Patrick Egan ကပြောပါတယ
် I think one of the bigger problems with regulations for drones is you have
မောင်းသူမဲ့ drone ယင်တွေကိုတုံးတဲ့သူကနှမျိုးရှိကြမှုကိုအကြီးဆုံးပြဿနာတစ်ခုကစီးမြင်စီကန်နဲ့ပတ်သက်မယ်လို့ကျွန်တော်ထင်ပါတယ်တကယ်ဆိုအမေရိကန်ပြည်ထောင်စုလေကြောင်းစီမံခန့်ခွဲရေး FAA ကဒါဟာလေကြောင်းဆိုင်ရာကိစ္စလို့သတ်မှတ်ပေမဲ့ရိုးရိုးဒရုန်းယာဉ်လေးတွေကိုလေကြောင်းနဲ့မပတ်သက်တဲ့တာမန်လူတွေကပါတုံးနေကြတာပါဒီတာမန်လူတွေကလေကြောင်းနဲ့ပတ်သက်တဲ့လုပ်ငန်းတွေသူတို့ရောက်နေတယ်ဆိုတာသိနားမလည်ကြပါဘူ
းအမေရိကန်ပြည်ထောင်စုမှာတော့ဒရုန်းယာဉ်တွေကိုစီးပွားဖြစ်တုံးမယ်ဆိုရင် FAA လေကြောင်းအာဏာပိုင်တွေစီကခွင့်ပြုချက်ရမှာတုံးနိုင်ပါတယ်ဒရုန်းယာဉ်ကိုစီးပွားဖြစ်တုံးဖို့အတွက်အကြီးကျယ်တမ်းမြှင့်ထားပြီးကုမ္ပဏီနည်းနည်းပါးပါးလောက်ကိုပဲစုံစမ်းထောက်လှမ်းဖို့နဲ့ကောင်းကင်ဓာတ်ပုံရိုက်ဖို့အတွက်ခွင့်ပြုထားတာဖြစ်ပါတယ်။သုံးဖို့အတွက်လျှောက်ထားတဲ့ကုမ္ပဏီရားနဲ့ချီးပြီးရှိပေမဲ့အခုချိန်ထိခွင့်ပြုထားတာက14ခုပဲရှိပါသေးတယ်။ဒါပေမဲ့ဝါသနာရှင်တွေအတွက်တင်းကျပ်တဲ့ကန့်သက်ချက်ထားပြီးခွင့်ပြုတာတော့ရှိပါတယ်။ဝါသနာရှင်တွေအနေနဲ့လေဆိပ်တွေကနေအနည်းဆုံး9မိုင်กว่าမှာအမြင့်ပေ400လောက်ထိပြန်တန်းနိုင်ပေမဲ့ယင်ကိုမျက်စိအောက်ကနေအပြောက်မခံဘဲထားရမှာဖြစ်ပါတယ်။American လေကြောင်းဆိုင်ရာဌာနကအသေးစားစီးပွားရေးလုပ်ငန်းသုံး drone ယာဉ်တွေအသုံးပြုမှုနဲ့ပတ်သက်တဲ့စီမင်းစီကန်းတဲ့မူကြမ်းတရက်ကို2015 February လထဲမှာထုတ်ပြန်ခဲ့ပါတယ်။10နှစ်လောက်အချိန်ယူပြီးရေးဆွဲလာတဲ့ဒီမူကြမ်းထဲမှာအဝေးထိန် drone ယာဉ်တွေကိုဖြတ်တန်းသွားလာနေကြသူတွေနဲ့ဝေးရမှာအသုံးပြုဖို့နဲ့နေခင်းပင်မှာပဲသုံးဖို့အပြင်တနာရီ69မိုင်နှုန်းအောက်သာမောင်းနေဖို့ဆိုတာတွေပါပါတယ်။ drone ယာဉ်အသုံးပြုသူတွေအနေနဲ့ပြည်တော်စုလေကြောင်းအုပ်ချုပ်ရေးဌာနရဲ့စီမင်းစီကန်းတွေနဲ့အညီအသုံးပြုခွင့်အထူးလိုင်စင်ရှိရမှာလည်းဖြစ်ပါတယ်။ drone ယာဉ်အသုံးပြုပြန်တန်းစဉ်ကောက်ယူတဲ့အချက်လက်တွေကိုတချို့ချွင်းချက်ထားမှုတွေမှာအပရပ်ပေါင်း180လောက်ထိပဲတင်ထားခွင့်ရှိတယ်လို့လည်းမူကြမ်းမှာထည့်သွင်းထားပါတယ်။အခုမူကြမ်းကိုအပြီးတက်ဖို့မှာတော့အများသူငယ်ရဲ့မှတ်ချက်တွေနဲ့ပြန်လည်သုံးသပ်ချက်တွေယူရအောင်မှာဖြစ်ပြီးဒီလိုလှုပ်ဆောင်ဖို့အချိန်ကတစ်နှစ်ထက်မနည်းကြာနိုင်ပါတယ်။သမရအင်ဗျူရောကနေ drone အသုံးပြုမှုနဲ့ပတ်သက်ပြီးအရက်သားခွင့်ရင်းနဲ့ တတိပုဂ္ဂလအခွင့်အရေးချိုးဖောက်မှုတွေကိုစောင့်ချက်စစ်ဆေးနေတဲ့ပြည်ထောင်စုအစိုးရဌာနတွေကိုသဘောတူစာချုပ်လောတစ်စောင်ပေးပို့ခဲ့ပြီးတဲ့နောက်မှာအခုမူကြမ်းစာပိုင်ထွက်လာတာပါ FAA ကစီးပွားဖြင့် drone ယာဉ်တွေနဲ့ပတ်သက်ပြီးစီးမြင်စီကံသတ်မှတ်ချက်တွေချမှတ်ဖို့ကြိုးစားနေပေမဲ့စီးပွားရေးလုပ်ငန်းကြီးတွေနဲ့အသေးစားကုမ္ပဏီတွေအမြန်လှုပ်ရှားနိုင်ဖို့အတွက်အမြန်ရနိုင်ဖို့လမ်းမရှိသေးပါဘူးဒီ drone ယာဉ်တွေနဲ့ပတ်သက်ပြီးပြန်ထမ်းမဲ့ဥပဒေတွေဟာလူထောင်ပေါင်းများစွာအတွက်အလုပ်ကိုင်တွေအပြင်ဒေါ်လာဘီလီယံနဲ့ချီတဲ့စီးပွားရေးလုပ်ငန်းအတွက်သက်ရောက်မှုရှိစေတာဖြစ်ပါတယ်မောင်းသူမဲ့လေယာဉ်များအဖွဲ့အကြီးကဲ Michael Drobak ကတော့ဒီနည်းပညာတိုးတက်နိုင်ဖို့အတွက်အာနာပိုင်တွေဘက်ကနေလမ်းဖွင့်ပေးဖို့လိုတယ်လို့ဆိုပါတယ
် We want to have an open dialogue with the FAA. I don't think
FAA we're FAA နဲ့ General ပွင့်ဝင်လင်းလင်းဆွေးနွေးကြမှာတခြားစီးပွားရေးလုပ်ငန်းတွေမှာကြည့်ကြည့်ကပတ်တဟွန်းမှာဖြစ်ပျက်နေတာတွေကိုပဲကြည့်ကြည့်ဒီလုပ်ငန်းကိုတိုးတက်စေဖို့လမ်းဖွင့်ပေးဖို့လိုတယ်ဆိုတာသူတို့ကိုပြောကြမှာတယ်ဒီနည်းပညာဟာကောင်းတဲ့နည်းပညာရဲ့တစ်ခုဖြစ်တယ်လို့ကျွန်တော်ယုံကြည်တာမို့ဒီနည်းပညာအတွက်လမ်းဖွင့်ပေးဖို့လိုရပါတယ်
FAA ကဆန်ဒီယေဂိုဓာတ်ပိတ်ကုမ္ပဏီကိုသူတို့ရဲ့ဓာတ်ဖြန့်ဖြူးတဲ့တိုင်တွေနဲ့ line တွေကို drone ယာဉ်နဲ့ဆက်ဆေးဖို့အတွက်ခွင့်ပြုထားတာပါသူတို့ရဲ့ drone ယာဉ်ဟာ၄ပေါင်လောက်ပဲလေးပြီးသူ့မှာကင်မရာတက်ထားတဲ့အတွက်ဘယ်နေရာမှာပျက်စီးနေတယ်ဘယ်နေရာကပြင်ဖို့လိုနေတယ်ဆိုတာတွေကိုမြေပြင်မှာရှိတဲ့ engineer တွေကသိနိုင်ပါတယ်ကုမ္ပဏီပိုင် drone ယာဉ်အမောင်းသမားတီနန်ဒီရင်ဟာ American ရေတပ်မှာအနှစ်20လောက်လုပ်ခဲ့ပြီးရဟန်းယင်မောင်းဖြစ်နေ15နှစ်ကြာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ
် It's not like flying a $30 million helicopter anymore but you're still pilot
ဒါဒေါ်လာ30လောက်တန်တဲ့ရဟန်းယင်နဲ့မတူပေမဲ့လေရေမှုအလုပ်လုပ်ရသလိုမျိုးအနေရကင်းမှုလည်းတာဝန်ယူရသူဖြစ်ပါတယ
်လွန်ခဲ့တဲ့2နှစ်တုန်းက American ပြည်တော်စုမှာဒဟားလိုင်းတွေကိုစစ်ဆေးရကနေတည်ဆုံးခဲ့ရသူရဟန်းယင်မောင်းက14ဦးထိရှိခဲ့တာပါအခုလိုမောင်းသူမဲ့ drone ယာဉ်ကိုတုံးတဲ့အတွက်လူအသက်အန္တရာယ်အတွက်စိုးရိမ်စရာနှဲသွားပါတယ် drone ယာဉ်ကိုဘယ်လိုအသုံးပြုရလဲဆိုတာကိုကုမ္ပဏီက engineer Dallas Comia ကရှင်းပြပါတယ
် It could be for like a transmission tower like we have back here you're looking at the insulators you're looking at the static line on top
အခုလိုဓာတ်အတိုင်းတွေအတွက်ကြည့်မယ်ဆိုရင်အပူကပစ္စည်းတွေကိုပဲဖြစ်ဖြစ်တိုင်ထိပ်ကလိုင်းတွေကိုပဲဖြစ်ဖြစ်စစ်ဆေးနိုင်ပါတယ်လေကြောင့်တစ်ကိုင်းတွေကြောင့်ငှက်တွေကြောင့်ပျက်စီးနေတာတွေကိုစစ်ဆေးနိုင်တာပါ
မောင်းသူမဲ့လေယာဉ်တွေအတွက်စိုက်ပျိုးရေးကဏ္ဍဟာတကယ့်ကိုဈေးကွက်ကြီးဖြစ်ပါတယ်။ FAA ကစီးမြင်စီကံသတ်မှတ်ချက်တွေထုတ်ပြန်ပြီးတဲ့နောက်မှာစိုက်ပျိုးရေးသုံး drone ယာဉ်တွေဟာဈေးကွက်မှာရာနှုန်း80လောက်ယူထားမယ်လို့ခန့်မှန်းကြပါတယ်။ဒါပေမဲ့လည်း FAA က drone ယာဉ်မောင်းသူတွေအတွက်လေယာဉ်မောင်းလိုင်စင်ယူဖို့လိုတယ်လို့စီကံသတ်မှတ်မှာကိုစိုးရိမ်ပါတယ်လို့နယူးယောက်ကရှေ့နေ Brandon Schumann ကပြောပါတယ
်။ Of greatest concern is this requirement that people who want to use drones commercially are going to have to go get a normal
လေမောင်းတင်တဲ့တက်ဖို့လိုတယ်လို့လေမောင်းကန်းထဲမှာနိုင်တော်ကြလိုက်ပါဖို့လိုတယ်ဆိုတော့လေမောင်းသူတွေအတွက်သတ်မှတ်ချက်မျိုးကိုတော့ရိုးရိုး drone ယာဉ်မောင်းတဲ့တာမန်လူတွေအတွက်သတ်မှတ်မယ်ဆိုရင်တော့အဓိပ္ပာယ်တော့သိမရှိဘူ
း drone ယာဉ်တွေဟာအာဖရိကတိုက်ကတောရိုင်းဒရစ်ဆန်ခိုးထုတ်တဲ့သူတွေကိုဖမ်းဖို့ပင်လယ်ပြင်ထဲမှာဘယ်နေရာမှာရေနံရိုးဖိတ်မှုရှိနေတယ်ဆိုတာတွေအပြင်စိုက်ပျိုးရေးပြဿနာတွေဖြေရှင်းရမှာတိတ်ကိုအသုံးဝင်လာနိုင်တာမို့ဒါဟာတကယ်စီးပွားရေးဈေးကွက်တစ်ခုဖြစ်လာမှာဖြစ်ပါတယ်။မကြာသေးခင်က Las Vegas မှာကျင်းပခဲ့တဲ့လျှက်စစ်ပစ္စည်းသုံးဆွဲသူတွေအတွက်အသက်ဆန်းပြပွဲမှာဒီ drone ယာဉ်ကိုမောင်းနှင်ကြည့်နိုင်ဖို့အတွက်နိုင်ရီအတော်ကြာစောင့်ပြီးတန်းစီနေတဲ့ပရိသတ်ကရာနဲ့ချီပြီးရှိနေကြတာပါ။တကယ်ဆိုရင်ကဘာတဝန်းကဆန်းနယိတ်ခါရှားပါမှုပြဿနာကိုဖြေရှင်းနိုင်အောင်ကြိုးစားနေတဲ့စိုက်ပျိုးရေးလုပ်ငန်းတွေရှားပါတော်ရင်တရစ်ဆန်တွေခိုးထုတ်နေသူတွေကိုတားဆီးဖို့ကြိုးစားနေသူတွေအတွက်အရေးပါတဲ့ဒီ drone ယာဉ်တွေအတွက်တတ်မှတ်ချက်စီးမြင်တွေချပေးရမယ် FAA ကလည်းသတိကြီးကြီးထားပြီးလှုံ့ဆော်နိုင်ဖို့ကြိုးစားနေပါတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပြီးပါဆိုနောက်တစ်ပတ်မှပြန်ပြီးဆုံကြပါဦး
တက္ကသိုလ်ရဲ့တိပ္ပံနဲ့နည်းပညာကဏ္ဍပါရှင် VOA မြန်မာပိုင်းရဲ့ထုတ်လင်းချက်တွေကို internet website မှာလဲသရရှင်နေနားဆင်ဖတ်ရှုနိုင်ပါတယ်လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင
် American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်သရရှင်မြတ်ခင်ဗျာဆူဒန်နိုင်ငံတောင်ပိုင်းမှာတနှစ်ကျော်ကြာတိုက်ပွဲတွေဖြစ်ပွားနေမှုကိုအဆုံးသတ်စေဖို့ရည်ရွယ်ပြီးတော့ပြုလုပ်နေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲဟာဘာသဘောတူညီချက်တစ်ခုမှမရဘဲပြက်ပြားသွားခဲ့ရပါပြီ။ Ethiopia နိုင်ငံရဲ့မြို့တော် Addis Ababa မှာ IGAD ဓမ္မမဟုဒေတာရင်းဖွံ့ဖြိုးရေးအစိုးရအာဏာပိုင်အဖွဲ့အစည်းတွေကဂျားဝင်ကမကထပြုလုပ်ပေးခဲ့တဲ့ညှိနှိုင်းဆွေးနွေးပွဲမှာဘာသဘောတူညီမှုမှမရတဲ့ကိစ္စတွေကတော့အ အနာခွဲဝေးရေးအုပ်ချုပ်ရေးနဲ့လူညုံရေးစီမံခန့်ခွဲမှုစတဲ့ကိစ္စရပ်တွေပဲဖြစ်ပါတယ်။ဒါပေမဲ့စီးပွားရေးပိတ်ဆို့မှုတွေနဲ့နောက်ဆုံးတတ်မှတ်ရဲ့ကာလနီးကပ်လာချိန်မှာဆွေးနွေးပွဲမှာပါဝင်တဲ့အဖွဲ့အစည်းတွေအနေနဲ့နိုင်ငံရေးနဲ့လူပေါင်းတထောင်ထက်မနည်းတည်ဆုံးခဲ့ရတဲ့ပြည်ပခါကိုအဆုံးသတ်စေဖို့လိုအပ်တဲ့ညှိနှိုင်းသဘောတူညီမှုတစုံတရာမှရရှိအောင်မလုပ်နိုင်ခဲ့ပါဘူး။တောင်ဆူဒန်မှာတည်ငြိမ်မှုရရှိစေရေးတောင်ဆူဒန်ပြည်သူတွေရဲ့တိုးတက်ဖွံ့ဖြိုးရေးကိုကံကြမှာကိုဖန်တီးခွင့်ရရှိစေရေးစတာတွေအတွက်အမေရိကန်ပြည်တော်စုဟာနှစ်ပေါင်းအတန်ကြာတည်းကကြိုးပမ်းလှုပ်ဆောင်လာခဲ့ပါတယ်။15လတာကြာမြင့်ခဲ့ပြီဖြစ်တဲ့ပြဿနာကိုအဖြေရအောင်မရှာနိုင်ခဲ့ကြတဲ့နိုင်ငံရေးခေါင်းဆောင်တွေရဲ့အည်သွေးကိုကျွန်ုပ်တို့ကပြင်းပြင်းထန်ထန်ပြစ်တင်ဝေဖန်ရှုံချခဲ့ပါတယ်။အဓိပ္ပာယ်မရှိတဲ့ပြည်ပခပြဿနာကိုအဆုံးသတ်နိုင်စေဖို့အတွက် AGID နဲ့အတူတောင်ဆူဒန်ရဲ့မိတ်ဆွေနိုင်ငံတွေနဲ့ကျွန်ုပ်တို့ဟာနီးနီးကပ်ကပ်ပူးပေါင်းပြီးတော့ကြိုးပမ်းလှုပ်ဆောင်နေပါတယ်။တောင်ဆူဒန်မှာလူသားတွေကြုံတွေ့နေရတဲ့ကပ်ဘေးသင့်မှုဟာဆက်လက်ဖြစ်ပွားဆဲဖြစ်နေပြီးလူပေါင်းနှစ်တန်းကျော်ဟာအိုးမဲ့အိမ်မဲ့ဒုက္ခရောက်နေကြသလိုအခုချိန်မှာကမ္ဘာပေါ်မှာအဆိုးရွားဆုံးအစာရေစာပြတ်လတ်မှုပြဿနာကိုရင်ဆိုင်နေရတဲ့အရက်ဒေသလည်းဖြစ်နေပါတယ်။ဒီပြဿနာကြောင့်ဒေသတွင်းမှာစီးပွားရေးလုံခြုံရေးစတဲ့ပြဿနာတွေကြုံနေရပါတယ်။ရှေ့ဆက်ပြီးတော့ဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေအတွက်စင်ကြေပေးနေစရာမလိုအပ်သလိုအကြမ်းဖက်မှုတွေကိုဘယ်သူကလုပ်နေတာလဲ။ညဉ့်ညာရေးကိုဖျက်လို့ဖျက်ဆီးလုပ်နေတာဘာတူလဲဆိုတာကိုသိသာပေါ်လွင်အောင်ကျွန်ုပ်တို့ဆောင်ရွက်ရပါလိမ့်မယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းကုလသမဂ္ဂလူညိုရေးကောင်စီမှတခက်နဲ့မဲပေးဆုံးဖြတ်ထားတဲ့ဆုံးဖြတ်ချက်အမှတ် 2236 အရဒီပြဿနာကိုမကြခင်မှာပြန်လည်သုံးသပ်တော့မှာဖြစ်ပါတယ်။နိုင်ငံတကာလူမှုအတိုင်းအဝန်းကဘလို့ကင်တွယ်ဆောင်ရွက်မယ်လဲဆိုတဲ့ဆုံးဖြတ်ချက်ချမှတ်တာကိုကျွန်ုပ်တို့ကစောင့်မျှော်နေပါတယ်။အမေရိကန်ပြည်တော်စုနဲ့သူ့ရဲ့သုံးပွင့်ဆိုင်မဟာမိတ်တွေဟာဒီပဋိပက္ခအဆုံးတရေးအတွက်စွမ်းအားကုန်အသုံးပြုကြိုးပမ်းဆောင်ရွက်နေမှုကိုထောက်ခံတယ်လို့အာဖရိကသမဂ္ဂ IGAD နဲ့တခြားမိတ်ဆွေတွေရဲ့အစောတလင်လုံနိုင်တာတွေမှန်သမျှလုပ်နေတာကိုပူးတွဲလှုပ်ဆောင်နေပါတယ်။တောင်ဆူဒန်မှာမလို့အပ်ဖဲဖြစ်ပွားနေတဲ့ဝမ်းနည်းကြေကွဲစရာတွေအဆုံးတတ်စေဖို့နဲ့တောင်ဆူဒန်ပြည်သူလူထုအတွက်ဝိုင်းဝန်းအဖြေရှာကြိုးပမ်းလှုပ်ဆောင်နေရမှာကျွန်ုပ်တို့အနေနဲ့တညီတညွတ်သေးတတန်နဲ့ပြောဆိုကြဖို့လိုအပ်နေကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်ဆိုရရဲ့သဘောထားမြင်တာဖြစ်ပြီး VOE ရဲ့အဖို့မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ VOE မြန်မာပိုင်းစီစဉ်ကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။အခုတော့စနေနေ့နဲ့ခင်းသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြမှာပါ။
အီရန်သမ္မတဟက်ဆန်ရူဟာနီရဲ့မိခင်ကွယ်လွန်သွားတာကြောင့်နျူကလ িয়ার ဆွေးနွေးပွဲတက်နေတဲ့အီရန်ကိုယ်စားလှယ်အဖွဲ့ပြန်နိုင်ဖို့အတွက်ဆွေးနွေးပွဲတွေကိုရန်နာလိုက်ပါတယ်။ဆွေးနွေးပွဲတွေကိုဗိုလ်ဒူးနေမှာပြန်ဆမယ်လို့အီရန်နိုင်ငံပိုင် ISNA သတင်းဌာနကကြေညာပါတယ်။အီရန်နျူကလ িয়ার ရေးဆွေးနွေးပွဲတွေကိုဆွစ်ဇာလန်နိုင်ငံလူဇန်းမြို့မှာကျင်းပနေခဲ့တာပါ။ဒါပေမဲ့လည်းအမေရိကန်နိုင်ငံခြားရေးဌာနကတော့ဆွေးနွေးပွဲတွေကိုဘယ်နေရာမှာဘယ်တော့ပြန်ဆမယ်ဆိုတဲ့အတိအကျကိုတောက်ကြနေကမပြောပါဘူး။အာဖဂန်နစ္စတန်နိုင်ငံမှာငကိုတုံးကစီစဉ်ထားတဲ့ပုံများတဲ့တပ်ဖွဲ့ဝင်ရေးတွက်ထားရှိရေးကိစ္စကိုအာဖဂန်သမ္မတအက်ရှရဖ်ဂါနီနောက်သတင်းပတ်အမေရိကန်ပြည်ထောင်စုစီလာရောက်တဲ့အခါသမ္မတဥပမာအဆိုရကဆွေးနွေးမယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။အာဖဂန်နစ္စတန်မှာရှိတဲ့အမေရိကန်တပ်ဖွဲ့ကို1000နီးပါးကနေ9500ကျော်အထိဒီနေ့ကုန်မှလျှော့ချဖို့ဥပမာအဆိုရကစီစဉ်ထားတာပါ။ဒါပေမဲ့လည်းစီစဉ်ထားတဲ့တပ်ဖွဲ့တွေလျှော့ချရေးကိစ္စကိုခက်ဖြည်းဖြည်းလုပ်သွားဖို့သမ္မတဘရက်ဥပမာကစဉ်းစားနေတယ်လို့အမေရိကန်တာဝန်ရှိသူတွေကတောက်ကြနေမှာပြောပါတယ်။နိုင်ဂျီးရီးယားနိုင်ငံဒါမာဆက်ပြုမှာအစုအပြုံလိုက်ပြီးမြုပ်ထားတဲ့အလောင်းတရာကျော်ကိုတွေ့ရတယ်လို့ Charles စစ်သားတွေကပြောပါတယ်။အဲ့ဒီမြို့ကိုဘူဂိုဟာရမ်စစ်သွေးကြောက်တွေလက်ထက်ကနေလွတ်မြောက်အောင် Charles တပ်ဖွဲ့တွေကကူညီတိုက်ခိုက်ပေးခဲ့တာပါ။တချို့အလောင်းတွေမှာလေပင်းလှီးပြီးတတ်ထားတာကိုတွေ့ရတယ်လို့စစ်သားတွေကပြောပါတယ်။မြို့ပြင်ပဲတရားဒဇင်အောက်မှာအဲ့ဒီအလောင်းတွေကိုအစုအပြုံလိုက်ပြီးမြုပ်ထားတာကိုတွေ့ရတာလို့စစ်သားတွေကပြောပါတယ်။အလောင်းတွေရဲ့အခြေအနေကိုကြည့်ရတာအတော်ကြာကြာတုန်းကအသက်ခံထားရတဲ့ပုံရှိတယ်လို့မျက်မြင်တွေကပြောပါတယ်။အမေရိကန်သမ္မတကတော်မီရှယ်အိုဘားမားဟာမင်္ဂလိငယ်ရေးပညာသင်ယူနိုင်ရေးကမ္ဘာလုံးဆိုင်ရာအစီအစဉ်တရက်အတွက်ရည်ရွယ်တဲ့အာရှနိုင်ငံကြီးစဉ်နောက်ကြီးတစ်ထောက်ကမ္ဘောဒီးယားမှာရောက်နေပါပြီခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြသွားတာပါဒီကနေ့မနက်အစီအစဉ်ထုတ်လုပ်ရေးမှူးကတော့မတ်နန္ဒာချမ်းပါရှင်အင်ဂျင်နီယာကတော့ဇူဘဲအယ်တာယပ်ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ကျမအင်ဂျင်နိုင်ပါမင်္ဂလာရှိသောနေ့တစ်နေ့ဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.